Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VO American တိုင်ရဲ့2016ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့ည9:00ကနေ 10:00 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 25 32 50နဲ့ line lat meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်သိန်းကြီးညမှာပါ။အမေရိကန်သမ္မတဖြစ်ဖို့ရာ Hillary Clinton ထက်ရေချင်းပိုပြီးပြောရတယ်လို့မရှိဘူးလို့သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။နိုင်ငံလုံးဆိုင်ရာ Democratic Committee DNC Computer Server တွေကရထားတာလို့ဆိုတဲ့အသံဖမ်းယူချက်29ခုကို WikiLeaks ကဖွင့်ချလိုက်ပါတယ်။မိုက်ဂျာယန်ဆွေးနွေးပွဲတတိယနေ့မှာ Federal ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်တန်မတ်ကြီးနဲ့ VOE တို့တီးတန့်တွေ့ဆုံခဲ့မှာတန်မတ်ကြီးကမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပတ်သက်လို့ဘာတွေပြောခဲ့ပါသလဲ
။ What I hear from the ones I've spoken with, they want peace. Now people have suffered in this country for too long.because of this fighting
တမတီမာစီယာကမြန်မာနိုင်ငံမှာငြိမ်းချမ်းရေးကိုကြဲကြဲပြန့်ပြန့်လှလနေကြတဲ့အကြောင်းပြောသွားခဲ့တာကိုနားဆင်ရမှာဖြစ်တယ်လို့မနေ့ကနေပြီးတော့မှအပြစ်ရက်လက်မှတ်မထိုးရသေးတဲ့အဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံကြဖို့ရှိပါတယ်။ရန်ကုန်မြို့ကအထက်မြင့်အစအဦးတွေစောက်လို့ရေးမှအစိုးရလွှတ်တော်စီစရေးကော်မတီနဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့နယ်လို့စီးပွားရေးပညာရှင်တွေကတုံ့တက်ထားပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ရှင
်။အမေရိကန်သမ္မတတော်ဝင်တွေဟီလာရီကလင်တန်ထက်ပိုပြီးရေချင်းပြေးသွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူမရှိဘူးလို့လက်ရှိသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ပင်ဆယ်ဗီးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမင်ကွန်းပြောတဲ့အထဲသမ္မတအိုဘားမားကအဲဒီလိုပြောသွားတာပါ။သူအစိုးရလက်ထက်အောင်မြင်မှုတွေကိုမစ္စတာအိုဘားမားကအထင်ရှားထည့်သွင်းပြောဆိုသလိုမစ္စစ်ကလင်တန်ဟာနောက်ခံအခြေအနေမျိုးမျိုးရှိတဲ့လူတွေအားလုံးအတူတကွလှုပ်ဆောင်ကြရင်တိုင်းပြည်ဟာပိုကောင်းမယ်ဆိုတာကိုယုံကြည်တဲ့သမ္မတအားလုံးဖြစ်တယ်လို့ပြောပါတယ်။ဒီနှစ်ဒီရွေးကောက်ပွဲမှာအစိုးရတန်လျာတွေစိုးရိမ်ထိတ်လန့်မှုတွေကိုဖယ်ရှားပြီးကျွန်တော်တို့မှရှိတဲ့အကောင်းဆုံးကိုပေါ်ဆောင်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတအဖြစ်ဟီလာရီကလင်တန်ကိုရွေးကောက်တင်မြှောက်ဖို့ဒီကြီးမြတ်တဲ့နိုင်ငံရဲ့ဆွမ်းဆောင်နိုင်စွမ်းပေါ်မှာကျွန်တော်တို့ယုံကြည်စေပဲဆိုတာကဘာကိုပြဖို့ကျွန်တော်နဲ့အတူပူးပေါင်းပါဝင်ကြပါလို့ပန်ကြားပါတယ်ဆိုပြီးသမ္မတဥပမာကပြောသွားပါတယ်။ဟီလာရီကလင်တန်ဟာသူနဲ့တိုင်မဲ့ဖြစ်တဲ့ Republican သမ္မတလောင်း Donald Trump နဲ့လုံးဝမတူဘဲ Donald Trump ကရွေးကောက်တင်မြှောက်ခံရဘူးသူမဟုတ်ဘူးလို့ Mr. Obama ကဆိုပါတယ်။သူ့ရဲ့ပထမအစိုးရတည်ထောင်အတွင်းမှာနိုင်ငံခြားရေးဝန်ကြီးလှုပ်ခဲ့တာအပါအဝင် Mrs. Clinton ရဲ့အတွေ့အကြုံတွေကိုလည်းထည့်ပြောသွားပါတယ်။ဘာဒီညီလာခံနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့ညမှာတော့ Hillary Clinton ကိုယ်တိုင်မင်ကွန်းပြောဖို့ရှိပါတယ်
။ Democratic Party သမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခြင်းကဖျက်ပစ်လိုက်တဲ့ email တွေကိုရှာဖို့ Clinton ရဲ့ကိုယ်ပိုင် email server ကို hack လုပ်ပါလို့ Russia ကိုသူကတိုက်တွန်းတာဟာထင်းငော့လောင်ပြောင်ပြီးပြောတာပါလို့ Republican သမ္မတလောင်း Donald Trump ကပြောဆိုလိုက်ပါတယ်။ American သမ္မတရွေးကောက်ပွဲမဲဆွယ်မှုအပြင်းအထန်ဖြစ်နေတဲ့ကာလမှာသူတို့အဆိုအဖြစ်ကလင်တန်အပေါ်စိုက်ပါတရှိုးလုပ်ဖို့ထရမ့်ကတိုက်တွန်းတယ်ဆိုပြီးကလင်တန်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့အမျိုးသားလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကထရမ့်ကိုပြစ်တင်ရှုံချနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်း Fox ရုပ်သံသတင်းဌာနရဲ့ Fox and Friends အစီအစဉ်ရဲ့တွဲဆုံမေးမြန်းခန်းမှာဒါနဲ့ပတ်သက်ပြီးမေးမြန်းတာမှာတော့ Mr. Trump ကသူ့အနေနဲ့ထင်းငော့လောင်ပြောင်ပြီးပြောခဲ့တာသာဖြစ်ပါတယ်လို့ဖြေကြားခဲ့ပါတယ်ရှင်။
နိုင်ငံလုံးဆိုင်ရာ Democratic Committee DNC ရဲ့ computer server တွေကနေရထားတာလို့ဆိုတဲ့အသံဖမ်းယူထားမှုပေါင်း29ခုကို WikiLeaks ကဗိုလ်ထုနေမှာထုတ်ပြန်လိုက်ပါတယ်။ DNC Committee ဝင်9ယောက်ရဲ့ email တွေကနေမူပွားယူထားတာဖြစ်ပုံရတဲ့အဲ့ဒီအသံဖမ်းယူချက်တွေမှာ Democratic Party ပေါ်မှာ Bernie Sanders ရဲ့ဩဇာလွှမ်းမိုးမှုကိုမကျေနပ်ကြတဲ့ Party ဒမင်းတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းပါဝင်ပါတယ်။အဲ့ဒီထဲမှာပြောထားသူတူကဆိုရင် Democratic နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Vermont ထက်လွတ်တော်မှ Bernie Sanders ကိုမိန်ခွန်းမပြောစေခြင်းပဲ2016ခုနှစ်ပါတီရဲ့မူဝါဒတွေအတွက်ဆန်ဒါစ်ရဲ့ရွေးချယ်ချက်တွေကိုဆန့်ကျင်တယ်လို့သတင်းတွေကပြောပါတယ်။အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့ရက်နေ့ငယ်တွင်ဆိုရင်ဒုတိယမြောက်ထုတ်ပြန်မှုပါ။ဒီမိုကရက်တစ်ပါတီညီလာခံမတိုင်ခင်လေးမှာအီးမေးလ်ပေါင်း2000ကိုထုတ်ပြန်လိုက်တာကြောင့် DNC ဥက္ကဋ္ဌဖြစ်သူလွှတ်တော်အမတ် Debbie Wasserman Schultz နှုတ်ထွက်ပေးလိုက်ရပါတယ်။ဘယ်သူဘဝဆိုတာထုတ်မပြောတဲ့သတင်းရင်းမြစ်တွေနဲ့ဖွင့်ထုတ်ဖောက်ချသူတွေစီကမူရင်းအထောက်အထားတွေကိုထုတ်ပြန်တဲ့ WikiLeaks အဖွဲ့ဟာအခုကိစ္စမှာလည်းသူတို့ရဲ့သတင်းရင်းမြစ်ကိုထုတ်မပြောဘဲနဲ့ထုတ်ပြန်လိုက်တာပါ။email တွေဟာ2015ခုနှစ်ဇန်နဝါရီလကနေဒီနှစ်မေလအထိ18လကြာကာလအတွင်းပို့ခဲ့တဲ့ email တွေဖြစ်ပါတယ်။သူတို့ရဲ့ email စနစ်ကိုဖောက်သွင်းခံရတဲ့အကြောင်းပြီးခဲ့တဲ့ဇွန်လမှာ DNC ကကြေညာပါတယ်။ ီးမေးလ်စနစ်ကိုပေါက်ထွင်းသူတွေဟာရုရှားမှာအခြေစိုက်တဲ့ဟက်ကာတွေဖြစ်တယ်လို့ဒီမိုကရက်တစ်တာဝန်ရှိသူတွေကအဲ့ဒီအချိန်တုန်းကပြောခဲ့ပါသေးတယ်
။တူရကီနိုင်ငံမှာစစ်ဖက်ဝန်ထမ်း2400ကျော်ကိုထုတ်ပြစ်လိုက်အပြီးနောက်တစ်ရက်မှာအခြေအနေကိုပြန်လည်ထိန်းသိမ်းနိုင်ရေးစ조사ဖို့စစ်ကောင်စီအစည်းအဝေးတစ်ရက်ကိုကမန်းကရံပဲခေါ်ယူကျင်းပပါတယ်။တူရကီစစ်ဖက်ရဲ့ထိတ်တန့်အရာရှိပေါင်း358ဦးတဲ့ကထပ်ဝံနေပါဖြစ်တဲ့ကြီးတက်တဲ့ရေတပ်ဗိုလ်ချုပ်ကြီး149ယောက်နေရာကိုအစားထိုးဖို့စစ်ဖက်ခေါင်းဆောင်တွေလှုပ်ကြရမှာပါ။အဲ့ဒီဗိုလ်ချုပ်ကြီးတွေကိုဇူလိုင်လ15ရက်နေ့ကမအောင်မမြင်ဖြစ်ခဲ့တဲ့ဆင်အာနာသိမ့်ဖို့စ조사မှုမှာပါဝင်ခဲ့တယ်ဆိုတဲ့တန်တရားနဲ့ထုတ်ပြစ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းကကျင်းပတဲ့အစည်းအဝေးကိုတော့ဝန်ကြီးချုပ်ဘိုင်နာလီရေဒရင်နဲ့တရကီစစ်တပ်ကြီးရေလေတပ်မှုကြီးတွေတက်ရောက်ကြပါတယ်။အရာရှိငယ်တွေကိုထိပ်ပန်းရာသူအဆင့်နေရာအသီးသီးမှာစစ်ကောင်စီကတိုးမြင့်ခံထားပွဲရှိပါတယ်။ရုပ်တံသတင်းဌာနသတင်းစာနဲ့သတင်းလုပ်ငန်းပေါင်း132ခုကိုလည်းတူရကီအစိုးရကပိတ်ပစ်ခဲ့ပါတယ်။သတင်းမီဒီယာလုပ်ငန်းတွေအပေါ်အခုလိုအရှိန်မြင့်နှိပ်ကွပ်လာတာကိုအမေရိကန်ချင်းဆိုင်သတင်းလွှတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့နှစ်ဖွဲ့ကအပြင်းထန်ဝေဖန်ပါတယ်။သတင်းမီဒီယာလုပ်ငန်းတွေကိုပိတ်ပစ်ပြီးသတင်းထောက်တရားစင်ကျော်ကိုဖမ်းဆီးထားတဲ့အပေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ နဲ့ Freedom House အဖွဲ့တို့ကစိုးရိမ်ကြောင်းထုတ်ဖော်ပြောဆိုကြပါတယ်ရှင
်။ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတာသာပတိညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကချင်ပြည်နယ်မိုင်းကြားမြို့မှာကျင်းပနေတဲ့ဒိုင်းနာပေါင်းစုမျက်နှာစုံကြီးအစည်းအဝေးတတိယနေ့ဒီကနေ့မှာတော့ဖက်ဒရယ်ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြတယ်လို့ဆွေးနွေးပွဲတက်နေသူတွေကပြောပါတယ်အဲ့ဒီအခြေခံမူတွေမှာဖက်ဒရယ်ပြည်ထောင်စုတမတော်ဖွဲ့စည်းဖို့ပြည်ထောင်စုတမတော်ကိုရက်ဖက်အုပ်ချုပ်ရေးအောက်မှာထားဖို့ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံသားတွေကိုကာကွယ်ရေးအပါအဝင်အခြေခံအချက်ဆက်ချက်ပါတယ်လို့ချင်းမျိုးသားတပ်ဦး CNF ကဒေါက်တာဇလိုင်းလျံမုံစာခေါင်ကပြောပါတယ်ဆွေးနွေးချက်အသေးစိတ်တွေကိုတော့မထုတ်ပြန်သေးပါဘူးဒီကနေ့ဆွေးနွေးတဲ့လူညွှန်းဆိုင်ရာကိစ္စတွေဟာတိုင်းရင်းသားတွေရေးဆွဲထားတဲ့ဖက်ဒရယ်ပြည်ထောင်စုတမတော်မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုညှို့ညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့လုပ်ငန်းကော်မတီကပြင်ဆင်ထားတဲ့စာရင်းအပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့အလို့ယုံဆွေးနွေးပွဲကနေရလာတဲ့စာရန်းတစ်ခုတွင်နဲ့ကိုက်ညီတဲ့အချက်တွေကိုပေါင်းပြီးတော့မတူတဲ့အချက်တွေကိုပြန်ပြီးဆွေးနွေးတာဖြစ်တယ်လို့ကရင်မျိုးသား CEO KNU ကဖရိုစောကွယ်ထူးဝင်းကပြောပါတယ်။ညီလာခံကိုအရင်တုန်းကတော့ဒီလ29ရက်နေ့ဒီပဲကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့ထပ်ပြီးဆွေးနွေးဖို့လိုအပ်တာကြောင့်နောက်ထပ်တစ်ရက်ထပ်တိုးထားပါတယ်။
ပြင်သစ်နိုင်ငံမှာဒီသတင်းပါအစောပိုင်းကခရီးရန်ဖုံးတော်ကြီးတဦးသေဆုံးခဲ့ရတဲ့ခရီးရန်ဖျားချောင်းဝင်ရောက်တိုက်ခိုက်ခံရမှုမှာပါဝင်ပတ်သက်သူဒုတိယမျိုးသားဘသူဖြစ်တယ်ဆိုတာကိုပြင်သစ်ရဲတွေကတရားဝင်ထုတ်ဖော်ပြောဆိုလိုက်ပါတယ်ပြင်သစ်နိုင်ငံအရှေ့ဘက်မှာမွေးဖွားခဲ့သူအသက်19နှစ်အရွယ်အဗ်ဒဲမာလစ်ဖယ်ဒီယွန်ဟာဆိုရဲစီးရီးယားနိုင်ငံကိုတွားရောက်ဖို့ကြိုးစားခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေကသူ့ကိုသတိထားသိရှိထားသူလည်းဖြစ်ပါတယ်။သူ့ရဲ့မိခင်ဖြစ်သူစီကနေရတဲ့မျိုးဗီဇ DNA နမူနာနဲ့သူဘသူဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမြောက်ပိုင်းကခရီးရန်ဖျားချောင်းမှာပြီးခဲ့တဲ့အင်ကာနေမနက်ခင်းလူရုစုဝေးစုတောင်းပွဲကျင်းပနေချိန်မှာဖယ်ဒီယွန်နဲ့အသက်19နှစ်အရွယ်ကာမာရှိတို့ဝင်ရောက်လာတာဖြစ်ပြီးအသက်86နှစ်အရွယ်ဖုံးတော်ကြီးကိုလဲလီတက်ဖြတ်ပြီးလူ၅ဦးကိုတစ်စက္ကန့်အဖြစ်ခေါ်ယူခဲ့တာဖြစ်ပါတယ်။ရဲကပြစ်ခတ်တာကြောင့်သူတို့နှစ်ဦးလုံးသေဆုံးခဲ့ပြီးတစ်စက္ကန့်တဦးကတော့အဆိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။ကာမာရှိဟာအကြမ်းဖက်မှုနဲ့ဆက်ဆက်တဲ့ဆွဲဆိုချက်နဲ့အမှုရင်ဆိုင်နေရသူဖြစ်ပြီးဖျားချောင်းနဲ့ဝင်ပြီးတိုက်ခိုက်ချိန်မှာသူ့ရဲ့သွာလာမှုတွေကိုခြေရခံနိုင်တဲ့လျှက်စစ်အချက်ပြခြေချင်းကိုဝတ်ထားတာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်ခဲ့သူနှစ်ဦးတို့ကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့အလံကိုကန်ဆောင်ထားပြီးအဖွဲ့ခေါင်းဆောင်အဘူဘေကာ L ဘာဒဒီကိုတစ်ဆာခံကြောင်းပြောဆိုနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလည်းဂျီဟတ်စစ်သွေးကြောင်အဖွဲ့ IS ကဖြန့်ဝေခဲ့ပါတယ်ရှင်
။ကမ္ဘာလေထုတွေကိုတရုတ်ဒုံးရင်တစဉ်ပြောင်းဝင်လာတာကနေမျှော်လင့်မထားတဲ့အလင်းတန်းကြီးပေါ်လာတာကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကဒေသခံတွေတွေ့ခဲ့ကြရပါတယ်။တရုတ်နိုင်ငံက CZ7 ဒုံးရင်ဟာကမ္ဘာလေထုတွေကိုပြန်ဝင်လာခဲ့တယ်လို့အမေရိကန်မဟာဗျူဟာကွက်ကဲမှုဌာနချုပ်ပြောခွင့်ရအမျိုးသမီးဂျူလီဇိုင်ဂန်ဟွန်က AP သတင်းဌာနကိုပြောပါရတယ်။ဒါပေမဲ့လည်းဒုံးရင်ဟာမြေပြင်ပေါ်ကအများပြည်သူတွေအန်ဒရယ်ဖြစ်နိုင်တဲ့အခြေအနေရှိခဲ့သလားဆိုတာကိုတော့သူကမပြောပါဘူး။အဲဒီအစားတရုတ်အစိုးရကိုပဲနောက်ထပ်မေးခွန်းတွေမေးကြဖို့ပြောသွားပါတယ်။အဲဒီအရာဟာဇွန်လ15ရက်နေ့ကပြစ်လွတ်လိုက်တဲ့ဒုံးရင်ကအပြည့်အစည်အပိုင်းအစဖြစ်မယ်လို့မ Massachusetts ပြည်နယ် Cambridge မြို့က Harvard Smithsonian အာဂါသယူပဗီရဌာနကနက္ခတ်ပညာရှင် Jonathan McDowell က Twitter မှာခန့်မှန်းရေးထားပါတယ်။ဒုံးရဲ့ပျက်စီးဟာ Utah ပြည်နယ်ကောင်းကင်ကနေလေတုထဲပြောင်းဝင်လာတာဖြစ်ပေါ်ရှိပြီးတနာရီကိုကီလိုမီတာ 2,900 အမြန်နှုန်းရှိနိုင်တယ်လို့နက္ခတ်ပညာရှင် McDowell က Los Angeles Times သတင်းစာကိုပြောပါတယ်။ညကောင်းကင်မှာအဲ့ဒီဒုံးရင်အပိုင်းဆောက်ဝင်လာတာကိုရိုက်ယူထားတဲ့ဗီဒီယိုတွေကိုလူများပြားကလူမှုကွန်ရက်မီဒီယာတွေပေါ်မှာတင်ခဲ့ကြပါတယ်
။ပိုယဟမ်းမင်းကြီးသတင်းတုံးတဲ့ဗာတီကန်နန်းတော်ကအစ်မြင့်တာဝန်ရှိသူတို့ကိုနှစ်ပေါင်းများစွာကြားနေပြီဖြစ်တဲ့လိမ့်ပိုင်းဆန်ရစော်ကားမှုဆန်ရဆွဆွဲချက်တွေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပေမဲ့လို့အခုချိန်ထိတော့ဆွဲချက်တင်တဲ့အဆင့်မရောက်သေးပါဘူး။ဒါဟာစုံစမ်းစစ်ဆေးခဲ့တဲ့ကိစ္စတစ်ခုဖြစ်ပြီးစုံစမ်းစစ်ဆေးနေဆဲပါပဲလို့ဗစ်တိုးရီးယားပြည်နယ်ရဲချုပ် Graham Ashton ကဩစတြေးလျအတန်လှင့်ကော်ပိုရေးရှင်း ABC ကိုဗုဒ္ဓဦးနေမှာပြောပါတယ်။ဗာတီကန်နန်းတော်ရဲ့ဗန္ဒာရေးဆိုင်ရာအကြီးအကဲဘုန်းတော်ကြီး George Pell ကိုလူနှစ်ယောက်ကဆွဆွဲတာကနေတစိမ့်တစ်ပန်းအဖြစ်တီးစုံစမ်းစစ်ဆေးမှုဖြစ်လာတာပါ။ဘုန်းတော်ကြီး George Pell ဟာ1980ပြည်နှစ်နှောင်းပိုင်းတွေတုန်းကဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်ဘလာရက်မြို့ကရေကူးကန်တစ်ခုမှာသူတို့ကိုပုတ်တက်ခဲ့တယ်ဆိုပြီးအခုအခါမှာအသက်40ကျော်အရွယ်တွေရောက်နေပြီဖြစ်တဲ့လူနှစ်ဦးကဆွဆွဲထားတာပါဖုန်တော်ကြီးဖဲလ်ကတော့အဲ့ဒီဆွဆွဲချက်တွေကိုပြက်ပြက်သားသားညင်းပါတယ်ဒီဆွဆွဲချက်တွေဟာ ABC ကဂျန်စီလှုပ်ဆောင်ပုံရတဲ့နာမည်ဖြစ်ချင်တဲ့လောက်ရတစ်ခုတည်းမပိုဘူးလို့ဖုန်တော်ကြီးရဲ့ယုံကထုတ်ပြန်ချက်တစ်ခုမှာပြောဆိုထားပါတယ်ရှင်
ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့တော်မှာကျင်းပမဲ့အိုလံပစ်အားကစားပွဲတော်မှာဝင်ရောက်ရှင်ပြိုင်ပွဲရောက်နေတဲ့ဩစတြေးလျအားကစားအသင်းဟာအိုလံပစ်အားကစားရွာတွေကသူတို့နေရာမဲ့အခန်းတွေကိုဝင်နိုင်တဲ့အခြေအနေမျိုးမရှိတာနဲ့ရဲ့တော်ကြာကြုံခဲ့ရပြီးတဲ့နောက်အခုတော့အခန်းတွေမှာဝင်နေလို့ရသွားပါပြီ။သူတို့နေရာမဲ့အိမ်ခန်းတွေရဲ့အခြေအနေဟာအားကစားသမားတွေအတွက်ဘေးကင်းလုံခြုံမှုမရှိဒါမှမဟုတ်အဆင်သင့်မဖြစ်သေးဘူးဆိုတာဩစတြေးလျအားကစားအဖွဲ့ကလွန်ခဲ့တဲ့ရက်အနည်းငယ်မှာတရားဝင်ကြေညာချက်တစ်စောင်ထုတ်ထားတယ်လို့ဒေတာတွင်းသတင်းတွေကပြောပါတယ်။ဖြစ်ခဲ့တဲ့အချိန်တွေတချို့ကတော့ရေပိုက်တွေယူတာတန့်စင်ကန်းတွေကပိတ်ဆို့နေတာနဲ့ဝါယာကြိုးတွေထွက်နေတာမျိုးပါလျက်စစ်တပ်အားနဲ့ရေပေးစနစ်တွေကိုစနစ်တကျစစ်ဆေးအတည်ပြုတာမျိုးမလုပ်ဘဲအခန်းတချို့ကိုလွှဲပြောင်းပေးခဲ့တယ်ဆိုတာအိုလံပစ်အားကစားပွဲစီစဉ်သူတွေကဝန်ခံပြောဆိုပါတယ်ပြင်ဆင်တဲ့လုပ်ငန်းတိုးတက်မှုအပေါ်ဩစတြေးလျအားကစားအဖွဲ့ခေါင်းဆောင်ကချီးကျူးပြောဆိုပြီးပြဿနာတွေပြည်လည်သွားပြီးချိန်မှာတော့နေရာထိုင်ခင်းတွေဟာသူရောက်ခဲ့ဘူးသမျှထဲမှာအကောင်းဆုံးပါပဲလို့ဆိုပါတယ်အိုလံပစ်အားကစားပွဲတွေကိုဩဂုတ်လ5ရက်နေ့မှာစပြီးကျင်းပဖို့စီစဉ်ထားပါတယ်အင်ဒိုနီးရှားနိုင်ငံမှာတည်တံပြီးတဲ့ဟာအခိုင်အမာပြဋ္ဌာန်းထားတဲ့ဥပဒေရဲ့စေတပိုင်းဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဌာနပြောခွင့်ရကအတိအကျပြောပါတယ်။နူစာကံပန်းကန်ကျွန်းပေါ်ကအကျဉ်းထောင်မှာမူရည်စေဝါမှောင်ကူရောင်းဝယ်သူတွေကိုတနက်နေ့ပြစ်ပြီးတည်တံစီရင်ဖို့ပြင်ဆင်တာတွေလုပ်နေတာနဲ့အမျှတည်တံပြစ်ပြီးတာကိုရပ်ဆိုင်းဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးနဲ့ဥရောပသမဂ္ဂ EU တို့ကပန်ကြားထားတာကိုအင်ဒိုနီးရှားကပယ်ချလိုက်တာပါ။တည်တံချမှတ်တဲ့အမှုတွေမှာပွင့်လင်းမြင်သာမှုအားနည်းပြီးအယူခံဝင်ခွင့်အပါအဝင်မျှတတဲ့တရားစီရင်မှုရပိုင်ခွင့်နဲ့မကန့်ညီတာကြောင့်ကုလသမဂ္ဂလူ့ခွင့်ရေးရုံးအနေနဲ့အထူးပဲစိုးရိမ်နေလို့ကော်မရှင်နာမင်းကြီးဇာယစ်ရိုက်ယက်အဟူစိန်ကပြောတာပါ။တည်တံစီရင်တာကိုချက်ချင်းဆိုင်ငံ့ထားပေးဖို့သမရဂျိုဂိုဝီဒူဒူအစိုးရကိုမစ္စတာအဟူစိန်ကတောင်းဆိုထားပါတယ်။တည်တံပြစ်ပေးတာဟာလူသားကုန်သိခါကိုညှင်းပယ်တာကြောင့်လက်ခံနိုင်ပေါ်ရာမရှိဘူးလို့ EU ကလည်းပြောပါတယ်ခင်ဗျာ
2016ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါတော့မယ်ရှင်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ဝင်ရောက်ဆွဖက်တာမျိုးမလုပ်ချင်ပေမဲ့အခုချိန်မှာငြိမ်းချမ်းရေးအတွက်အခွင့်အလမ်းကောင်းကြီးဖြစ်တဲ့ဆိုတာကိုတော့ပြောဆိုအသိပေးလို့ရတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဂျီစကော့မာစီယာက VOE ကိုပြောပါရတယ်။တိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့တန်မတ်ဂျီကိုကိုသားညွန့်ဦးကတွေ့ဆုံမေးမြန်းထားပါရရှင်။
Yeah, another question about the peace process. မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့မျိုးသားချင်းကြားစီလုပ်ငန်းစဉ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ကထောက်ခံကူညီပါတယ်လို့အမည်ပြောလို့ရှိပါတယ်။အခုဒီလုပ်နေတဲ့လုပ်ငန်းစဉ်တွေကိုဘယ်လိုများအခုကူညီပေးနေပါလဲ?
Well, what we've said consistently to the government, to the ethnic groups is
အစိုးရကိုရောတိုင်းရင်းသားအဖွဲ့အစည်းတွေကိုပါကျွန်တော်တို့ဘက်ကတတ်မှတ်ထဲပြောခဲ့ပါတယ်။ဒါဟာခင်ဗျားတို့ကိုယ်တိုင်လုပ်ရမယ့်မြန်မာလူထုကိုယ်တိုင်ဥဆောင်လုပ်ရမယ့်လုပ်ငန်းစဉ်ဖြစ်ပါတယ်။ဒီပုံမှာကျွန်တော်တို့ဘက်ကမဆော့ဖက်လို့ပါဘူး။ကျွန်တော်တို့ကူညီနိုင်တဲ့အစိတ်ပိုင်းကတော့ကျွမ်းကျင်မှုဆိုင်ရာအကူအညီတွေပေးတာတွေနဲ့တွေ့ဆုံဆွေးနွေးအဖြေရှာမှုတွေဖြစ်ဖို့အတွက်တိုက်တွန်းမှုတွေဖြစ်ပါတယ်။ကျွန်တော်တို့ဘက်ကဘယ်လိုကူညီပေးနိုင်မလဲဆိုတာကိုစောင့်ကြည့်နေပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားအဖွဲ့တွေလိုအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တွေ့ဆုံစကားပြောဖြစ်ပါတယ်။ဒါဟာတစ်ခုခုအတွက်တွန်းအားပေးတာမျိုးတော့မဟုတ်ပါဘူး။အဓိကကျွန်တော်တို့ပြောလို့တဲ့စကားကဒီအခြေအနေဟာငြိမ်းချမ်းရေးအတွက်တကယ်အခွင့်အလမ်းကောင်းကြီးဆိုတာပါ ီတိုင်းပြည်အတွက်ငြိမ်းချမ်းရေးလိုတယ်ဆိုတာလူတိုင်းသဘောတူမှာပါအခုချိန်ဟာတကယ်ကိုကြီးမားတဲ့အခွင့်အလမ်းကြီးပါဒါကြောင့်လဲတွစ်ဆုံဆွေးနွေးရေးစကားဝိုင်းကိုတက်ပြီးတော့ငြိမ်းချမ်းရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ကျွန်တော်တို့ဘက်ကအားပေးတိုက်တွန်းပါတယ
်Yeah, currently the ethnic
အခုချိန်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကကချင်ပြည်နယ်မိုင်းကြားရဲမှာစုဝေးညီလာခံလုပ်နေပါတယ်။ဒီညီလာခံမှာကုလသမဂ္ဂနဲ့တရုတ်ဘက်ကကုစလေတွေလည်းလိလာသူဖြစ်နေတက်ရောက်နေပါတယ်။ American နဲ့ EU ကဘာလို့များဒီညီလာခံမှာမပါလာရလဲခင
်ဗျ။ Well, in this case, we were not invited to join. That's up to the government.
ကျွန်တော်တို့ကိုဖိတ်ကြားထားတာမရှိပါဘူး။ဒီလိုဖိတ်ကြားဖို့ဆိုတာကအစိုးရလိုမျိုးအခုကိစ္စမှာတော့တိုင်းဒေသတွေအပေါ်မှာမူတည်ပါတယ်။အခုလိုဆွေးနွေးကြဖို့ဆိုတာမျိုးကျွန်တော်တို့ဘက်ကတွန်းအားပေးမှာမဟုတ်ပါဘူးကျွန်တော်တို့ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုလုံးအောင်မြင်တာကိုလိုလားပါတယ်သူတို့ဘက်ကကျွန်တော်တို့ရှိလို့အဆင်ပြေမယ်ကူညီဖြစ်မယ်လို့ထင်လို့ဖိတ်ရင်လည်းတွားဖို့ရှိပါတယ်မလိုအပ်ဘူးထင်လို့မဖိတ်ရင်လည်းမတွားပါဘူးအဲ့တော့ကျွန်တော်ပြောခဲ့သလိုပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးအောင်မြင်ဖို့အတွက်ကိုပဲကျွန်တော်တို့လေးထားပါတယ်
Burmese new government and Aung San Suu Kyi also
Soya ဘက်ကရော Aung San Suu Kyi ကပါသူတို့အနေနဲ့ညီညာရေးကိုလိုလားတဲ့အကြောင်းပြောနေပါတယ်တိုင်းသားတွေဘက်ကညီညာရေးအတွက်ကြိုးပမ်းမှုတွေအပေါ်မှာရောတာမကြီးဘက်ကဘယ်လိုထင်ပါလဲ
Well I don't want to speak for them but in my conversations what I hear from the ones I've spoken with they want peace
သူတို့နဲ့ပတ်သက်လို့တော့မပြောလို့ပါဘူးကျွန်တော်နဲ့စကားပြောပြခဲ့တဲ့သူတွေစီကနေတော့သူတို့လည်းပဲညီညာရေးလိုလားတယ်လို့ပြောပါတယ်တိုက်ပွဲတွေကြောင်းဒီတိုင်းပြည်မှာနှစ်အတန်ကြာအတော်လေးခံစားခဲ့ရပြီးပါပြီ။ဒါကြောင့်လဲငြိမ်းချမ်းရေးလိုလားမှုကိုကြေကြေပြန့်ပြန့်တွေ့ရပါတယ်။ဒါဟာအရေးကြီးပါတယ်။ငြိမ်းချမ်းရေးဆောင်ကျင်းမှုတွေ၊နိုင်ငံရေးအရာတွေးဆညှိနှိုင်းမှုတွေ၊ပြင်ဆင်လှုပ်ဆောင်မှုတွေဒါတွေကရှစ်ဆက်အသေးစိတ်ကိစ္စပါ။ဒါတွေဟာအချိန်တော့ယူရမှာပါ။ငြိမ်းချမ်းရေးအတွက်လိုလားတောင်းဆိုမှုတွေပြင်းပြင်းထန်ထန်ရှိတာအတော်လေးတွေ့ရပါတယ
်။ A very strong demand for peace and that's very encouraging.
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယာကိုကိုသားညိုဦးကတွေ့ဆုံမေးမြန်းထားတာပါရှင်။ငင်းချာရင်တဲ့အပြစ်ရဆဲတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့မိုင်းချာရန်မျက်နှာစုံကြီးအစည်းအဝေးကျင်းပနေတဲ့အချိန်မှာပဲတနိုင်ငံလုံးအပြစ်ရစာချုပ် NCA မှာလက်မှတ်မထိုးရသေးတဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့မနက်ဖြန်ကြာရင်နေပြည်တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။27ရာစုပင်လုံးညီလာခံမှာအဲ့ဒီအဖွဲ့တွေပါဝင်ဆွေးနွေးနိုင်ဖို့မြမအစိုးရကဖိတ်ကြားထားတာဖြစ်တဲ့အကြောင်းမြမအစိုးရဘက်ကပြောပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုရနိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါကချင်ပြည်နယ်မိုင်းကြားမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေမျက်နှာစုံကြီးဆွေးနွေးပွဲကျင်းပနေတဲ့တချိန်တည်းမှာပဲနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်မှာလက်မှတ်မထိုးထားတဲ့ UWSA ခေါ်ဝါပြည်သွေးစီညီညွတ်ရေးတပ်နဲ့ NDAA ခေါ်မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ရဲ့ခေါင်းဆောင်တွေလည်းနေပြည်တော်ကိုရောက်ရှိနေကြပါတယ်။27ရာစုပင်လုံးညီလာခံမှာပါဝင်နိုင်ရေးဆွေးနွေးဖို့အတွက်ရောက်ရှိနေတာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေက VOE ကိုပြောပါတယ်
အော်အဓိကတော့ဟိုကျွန်တော်တို့ငင်းညာရေးလုပ်ငန်းစဉ်တွေပေါ့နော်။နဲ့ပတ်သက်ပြီးတော့27ရာစုပင်လုံးညီလာခံပါဝင်နိုင်တဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကဖိတ်တာဖြစ်ပါတယ်။အာအဲဝါအဖွဲ့ရဲ့နောက်မိုင်းလာအဖွဲ့ရဲ့နေပြီးတော့လာရောက်ဖို့ကျွန်တော်တို့ကဖိတ်တယ်။နောက်ဒီချိန်ထဲမှာပဲကျွန်တော်တို့ဟိုနိုင်ငံရေးဆွေးနွေးမှုပေါ့ Political Framework Review မှာဒီအဖွဲ့တွေပါဝင်နိုင်ဖို့ကျွန်တော်တို့ဖိတ်ထားပြီးသားဖြစ်ပါတယ်။အခုကအဲ့ဖိတ်ကြားချက်ရရောက်လာတာဖြစ်ပါတ
ယ်။ဝါနဲ့မိုင်းလာအဖွဲ့ခေါင်းဆောင်တွေဟာမနေ့ဖြန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံသွားမှာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်။အ
ဲမနေ့ကမနေ့ပိုင်းပေါ့နော်။ဒီနေပြည်တော်တင်ကဟိုတယ်မှာဒီနှစ်ဖွဲ့လုံးနဲ့ကျွန်တော်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ပါတယ်။ဟောနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့မယ်။တွေ့ပြီးတော့ဆွေးနွေးကြမှာပေါ့။ဒီဆွေးနွေးကြမယ်ဆွေးနွေးပြီးတာနဲ့ကျွန်တော်တို့နေ့လယ်သွားစားမယ်အာပြီးတာနဲ့သူတို့ဖွဲ့ရနေ့လယ်ပိုင်းမှာကြာရင်တော့တမတော်ကဦးစီးချုပ်နဲ့သူ့ကိုဆက်သွားမယ်ဟုတ်ကဲ
့ဟုတ်ကဲ့ဟိုတမတော်ကဦးစီးချုပ်နဲ့ကကြတော့ဘယ်မှာတွေ့မှာလဲဘင်းအောင်ရိတ်သားမှာတွေ့မှာလားခင်ဗျာ
မှန်တယ်ဒါကတော့ကမင်းအောင်ရိတ်သားမှာဒါကတော့ဟိုတမတော်ပိုင်းကပြောလိုက်မယ
်ဟုတ်ဟုတ်ကဲ့ပါနှစ်ဖွဲ့ကပေါင်းပြီးတွေ့မှာလားတီးကြစီတွေ့မှာလားခင်ဗျာ
တပေါင်းနဲ့တွေ့မှာဗျ
ာဟုတ်တပေါင်းနဲ့တွေ့မှာနော်ဟုတ်ကဲ့ပါ။ဟိုနောက်တစ်ခုကဟိုတမရဟောင်းဦးသိန်းစိန်နဲ့တွေ့ဖို့လေတွေ့မယ်လို့လည်းကြားပါတယ်။အဲ့ဒါရောဟုတ်ပါသလား။အ
ဲ့ဒါတော့ကျွန်တော်တို့ဒီဘက်အစီအစဉ်တော့မသိဘူးကြာနော
်။နက်ဖြန်တွေ့ဆုံမဲ့အခြေအနေနဲ့ပတ်သက်ပြီးတော့နေပြည်တော်မှာရောက်ရှိနေတဲ့မိုင်းလောက်အဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းတော့မရှိခဲ့ပါဘူး။ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့အစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုတော့ဝါအထူးဒေသနဲ့ဒုတိယအထွေထွေအတွင်းမူဥပောက်ယူကြီးဥဆောင်ပြီးတော့အဖွဲ့ဝင်80ကျော်ပါဝင်ပြီးတော့မိုင်းလာအဖွဲ့ကိုတော့မိုင်းလာအထူးဒေသ၄ဥက္ကဋ္ဌဥဆိုင်လင်းကဥဆောင်တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ကိုရန်နိုင်စုံစမ်းတင်ပြခဲ့တာပါရှင်အပြည့်ရရင်းနဲ့ငင်းချမ်းရေးသတင်းတွေဒီမှာပဲရန်နာပါရစေအခုရန်ကုန်မြို့ကစောက်လို့ရေးလုပ်ငန်းတွေဘက်ကိုလည်းအလှည့်ပေးကြပါရစေ လက်ရှိရန်ကုန်မြို့မှာရှိတဲ့အထက်မြင့်ဆောက်လုပ်ရေးလုပ်ငန်းတွေမှာအထက်တွေလျှော့ချခံရတာနဲ့ပတ်သက်လို့အစိုးရလွှတ်တော်စီစီရေးကော်မတီနဲ့လုပ်ငန်းရှင်တွေကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့လိုအပ်နေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းရှင်တွေဘက်ကလည်းအကြောင်းပြချက်ခိုင်ခိုင်လုံလုံနဲ့ရပ်ဆိုင်ခံရတာမဟုတ်ဘူးလို့လည်းပြောနေကြတာပါ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ဂီလင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့မှာလက်ရှိဆောက်လုပ်နေတဲ့အထက်မြင့်အဆောက်အအုံ12လုံးဟာစီးကဲ့နဲ့မကိုက်ညီတာကြောင့်အထက်လျှော့ချဖို့တိုင်းဒေသကြီးအစိုးရကဆုံးဖြတ်ထားပေမဲ့လွှတ်တော်ကိုယ်စားလှယ်တွေတွားရောက်စစ်ဆေးတဲ့အခါမှာစီးကဲ့နဲ့ကိုက်ညီနေတာကိုတွေ့နေရတယ်ဆိုပြီးအစိုးရအဖွဲ့နဲ့လွှတ်တော်ကြားကွဲလွဲမှုတွေဖြစ်နေပါတယ်။2016ခုနှစ်ဇွန်လထဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာဗိသုကာပညာရှင်တွေ၊အင်ဂျင်နီယာတွေ၊ရှေးဟောင်းအမွေအနှစ်ထိန်းသိမ်းရေးပညာရှင်တွေနဲ့အတူမြို့တော်စီပင်နဲ့တိုင်းအစိုးရအဖွဲ့ဝန်ကြီးတဦးပါဝင်တဲ့ရန်ကုန်မြို့တော်အင်္ဂါရက်နေ့အညီအဆောက်အအုံများစောက်လုံးမှုစီစီရေးကော်မတီကိုဖွဲ့စည်းခဲ့တာပါ။ကော်မတီအနေနဲ့အထက်မြင့်12ထက်နဲ့29ထက်ကြားစောက်လုံးရဲ့အဆောက်အအုံတွေကိုဇွန်လထဲမှာပဲစစ်ဆေးခဲ့ပြီးအဆောက်အအုံ12လုံးကိုစီးကဲ့နဲ့မကိုက်ညီတာကြောင့်အထက်လျှော့ချဖို့တည်င်းထုတ်ပြန်ထားတာပါ။ဒီလိုအထက်လျှော့ခိုင်းတာကြောင့်စောက်လုပ်ရေးလုပ်ငန်းရှင်တွေကတိုင်းလွတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားခဲ့ပါတယ်။ဒီလိုတိုင်ကြားခဲ့တာကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်ဘဏ္ဍာရေးစီမံကိန်းနဲ့စီးပွားရေးကော်မတီကဦးဆောင်ပြီးအဆောက်အအုံတွေကိုပြန်လည်စစ်ဆေးတဲ့အခါမှာတော့စီးပင်းစည်းကမ်းတွေနဲ့ကိုက်ညီတာကိုတွေ့ရတာကြောင့်တိုင်းအစိုးရကိုသုံးသက်ချက်အစီရင်ခံစာတင်သွင်းထားပါတယ်။VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့အစိုးရအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်မှုကိုစောင့်ဆိုင်းနေဆဲဖြစ်တယ်လို့ကော်မတီဥက္ကဋ္ဌတော်ဆန္ဒမင်းကပြောပါတယ်။တိုင်းလွတ်တော်နဲ့အစိုးရကြားဒီလိုကွဲလွဲမှုတွေဖြစ်နေတာကြောင့်အဖွဲ့အစည်းတွေဓာတ်ရိုက်တွေ့ဆုံညှိနှိုင်းပြီးဖြည့်ရှင်းဖို့လိုအပ်တယ်လို့ NLD စီးပွားရေးကော်မတီဝင်ဦးမင်းခင်ကသုံးသပ်လိုက်ပါတယ်
။ဆိုတော့ဒီဘက်မှာဟိုအကောင်းဆုံးကတော့ကျွန်တော်တို့အပြန်အလှန်ပြဆုံပေါ့နော်။တိုင်းလွတ်တော်တိုင်းအစိုးရသူတဆိုင်ရာကာယကံရှင်ဒီအပြန်အလှန်ဒီအခြေလေးဆွေးနွေးပြီးတော့အကောင့်ကိုဒီခုရှာတင်တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုအခြေအနေကကျွန်တော်တို့ဒီဆောက်လုပ်ရေးကဏ္ဍတွေမဟုတ်ဘူးတခြားကဏ္ဍတွေမှာလည်းရှိနေဟိုအေမစီမံကိန်းတွေတက်လို့လည်းရှိနေတယ်ရှင်တော့အဲ့ဒီပုံမှာကျွန်တော်တို့ရေရှည်အတွက်နော်လမ်းကြောင်းအမှန်ပုံမှာလည်းဖြစ်အောင်ကြီးရှည်တရားပြင်ပြင်ကြတုံနိုင်မယ်ဟိုတုံနီလန်ကြာတော့နိုင်မယ်အချိန်လမ်းကြောင်းတစ်ခုလည်းဖြစ်အောင်ဒီပေါ်မှာမူအနေနဲ့ဟိုစဉ်းစားထားတဲ့
အခုအထက်မြင့်ဆောက်လုပ်ရေးလုပ်ငန်းတွေလိုပဲအရင်အစိုးရလက်ထက်မှာခွင့်ပြုခဲ့တဲ့စီမံကိန်းတွေလုပ်ငန်းတွေနဲ့ပတ်သက်လို့ပြည်လဲစစ်စစ်တာမျိုးတွေလုပ်ကိုင်တဲ့အခါလက်ရှိအစိုးရအနေနဲ့ပွင့်လင်းမြင့်သားစွာဂိုင်းတွဲဖြည့်ရှင်းဖို့လိုအပ်တယ်လို့ဦးမင်းခင်ကဆက်ပြီးသုံးသပ်လိုက်ပါတယ
်အရင်ဖြစ်ခဲ့တဲ့ဒီအခုလက်ရှိဒီဥစ္စာဒီလိုမျိုးလာပြောင်းလဲလုံရတယ်ဆိုရင်ဘာကြောင့်ပြောင်းလဲလုံရတယ်အရင်ဘာတွေဖြစ်ခဲ့တယ်အဲ့ဖြစ်ခဲ့တာတွေကဘယ်လိုဆူချိုးတရားမှုတွေရှိနိုင်လဲဆိုတာမျိုးကိုသက်ဆိုင်ရာပုဂ္ဂိုလ်တွေကပို့ပြီးတော့ပုံပုံလေးလေးပို့ပြီးတော့အများနားလည်အောင်ပြောပြဖို့ရှင်းပြဖို့ဟိုကောင်းတယ်အဲ့လိုလုံနိုင်ဖို့ကောင်းတယ်
ဆောက်လုပ်ရေးလုပ်ငန်းရှင်တွေဘက်ကလည်းဇူလိုင်လ21ရက်နေ့ကပဲသတင်းစာရှင်းလင်းပွဲကျင်းပပြီးတိုင်းအစိုးရရဲ့အထက်လျှော့ချဖို့အကြောင်းပြချက်ကိုလက်မခံနိုင်ကြောင်းပြောဆိုခဲ့တာပါအထက်လျှော့ရမယ့်စီရင်တဲ့ပါဝင်ခဲ့တဲ့ဆောက်လုပ်ရေးလုပ်ငန်းရှင်ဦးတန်းနိုင်ကလည်းသူတို့ကိုဓာတ်ရိုက်ဆက်သွယ်ခဲ့တာမျိုးမရှိပဲသတင်းစာကနေသာတဆင်ကြေညာချက်တွေထုတ်ပြန်တာဖြစ်တယ်လို့အခုလိုပြောပါတယ
်9လပိုင်း14ရက်နေ့ပေါ့နော်အဲ့ဒီမှာစပြီးတော့ဒီမူဝါဒအောင်ထားတဲ့အစအဦးတွေအကုန်လုံးကိုရပ်ဆိုင်ဖို့ဆိုသတင်းစာမှာတရားဝင်ကြော်ညာပါတယ်အကြောင်းပြချက်ကတော့တည်သိမယ်လို့ပဲပါတယ်ဘာဆိုတာမပါဘူးဘာကြောင့်ဆိုတာမပါဘူးပေါ့နော်နောက်တစ်ခါကျတော့9လပိုင်း20ရက်နေ့မှာ20နဲ့24ရက်နေ့မှာအဲ့ဒီဟိုဘောခွင့်ပြုပြီးသားဆိုင်ဖို့အစိမ့်ကြပြီးသားပေါ့နော်အဲ့ဒီကစနေလုံးကိုတခါဆက်ပြီးရက်ခိုင်းပါတယ်စီမံကနေသာဆွတ်ပြီးတော့တရားဝင်တခုချင်းစီပေါ့နော်အဲ့ဒါကြတော့
ဒီကိစ္စနဲ့ပတ်သက်လို့အစိုးရအဖွဲ့လွှတ်တော်နဲ့စီးပွားရေးလုပ်ငန်းရှင်တွေကြားပုဂ္ဂိုလ်ကြီးအကျိုးစီးပွားတွေနဲ့ပတ်သက်နိုင်တဲ့ဆိုတဲ့ဝေဖန်မှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်ရှင်
ရန်ကုန်တိုင်းတွင်အထက်မြင့်အစအဦးတွေဆောက်လို့ရမှာအစိုးရနဲ့လွှတ်တော်ကြားသဘောထားမတူညီမှုတွေကိုမတ်သိန်ကြီးလင်းစုံစမ်းတင်ပြခဲ့တာပါအခုတခါတော့ရခိုင်ပြည်နယ်ကစစ်ပေးဆောင်ဒုက္ခသည်တွေရဲ့အခြေအနေဘက်ကိုလည်းအလှည့်ပေးပြရစေရှင် NCA အပြည့်အစချုပ်လက်မှတ်မထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအတွင်းနေရက်တင်းရှောင်နေရတဲ့ရခိုင်စစ်ပြေးဒုက္ခသည်စခန်း၁၁ခုကဒုက္ခသည်တွေဟာမိုးရင်းကာလသွားလာရေးအခက်အခဲကြောင့်စားနပ်ရိက္ခာပြက်လက်နေတဲ့အကြောင်းအကူအညီပေးရေးအဖွဲ့ဝင်တွေကပြောပါတယ်ဒုက္ခသည်တွေအနေနဲ့နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နေရက်ရင်းပြန်ဖို့မဖြစ်နိုင်သေးတဲ့အခြေအနေမှရှိနေတာပါ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအိမ်ဆက်သွယ်မေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်တပ်မတော် AA နဲ့မြန်မာစိုးရတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရစုတ်ခွာထွက်ပြေးသိမ်းရှောင်လာတဲ့ရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာမိုးသွင်းကာလစာနာရိတ်ခအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့တာဝန်ရှိသူတို့ဖြစ်သူစာရေးဆရာဝီဟင်းအောင်ကအခုလိုပြောပါတယ
်။နေရာကြီးကမိုးရွာတွေဆိုတော့ကျွန်တော်ဒုက္ခသည်စီကုန်လဲစီရေးအဖွဲ့တွေအလူတန်းဖွဲ့တွေကလည်းအရောက်ပေါင်းနေလာပြီ။ဒီမှာရခိုင်မှာကုန်ခဲလာကဆိုရင်မိုးအရင်နဲ့ကြီးရောမိုးရွာချင်းရဲ့အတွက်နဲ့ရေကြီးရဲ့အတန်ကိုတချို့ဒုက္ခသည်စခန်းတွေကခံလိုက်ရတယ်။ဒီမှာသူတို့ကလည်းဆွားရတော့ရဲ့ချက်သေးသေးလာတယ်လို့ညာ။အဓိကအားဖြင့်တော့ကျွန်တော်တို့ဒီမှာကျောက်တော်မြို့နယ်မှာဟိုမှာပညာဝါဆိုတဲ့ဒုက္ခသည်စခန်းရှိရဲ့။အဲ့ဒုက္ခသည်စခန်းမှာဒုက္ခသည်စခန်းကိုရည်ဝင်ခဲ့တော့အဲ့မှာအင်ဖောက်စုတဲ့၃စုဆိုတော့ကစတဲ့အိခါတွေသူတို့ပျက်စီးသွားတယ်။ပြီးတော့နောက်ထပ်အဲ့အချမ်းမှာအဲ့မှာငစီအိုင်းကိဆိုတဲ့ဒုက္ခသည်စခန်းရှိရဲ့။အဲ့ဒုက္ခသည်စခန်းမှာလည်းနောက်ထပ်ဒုက္ခသည်တွေဝင်တိုးလာတယ်ဆိုပြီးတော့ကျွန်တော်တို့ကြားနေရတယ်။ရပေတော်မြို့နယ်မှာပေးသူဒုက္ခသည်စခန်းနဲ့ရဇူးရှောင်းဆိုတဲ့ဒုက္ခသည်စခန်းအဲ့မှာလည်းသူတို့စတဲ့အိခါတွေစားပြီးပြတ်တောင်းနေပြီဆိုပြီးတော့ကျွန်တော်တို့သွားပြီးကြေစီရဲတော့လုပ်ပေးရခဏ။ပြီးတော့အစိုးရကလည်းဘာမှမမြင်ရစားရဲတောက်ရဲတော့လုပ်ပေးထားတာမရှိဘူးခဏ။
လက်ရှိရသိတောင်မြို့နယ်ထဲကဘက်တတူရေဆူချောင်းအပါဝင်စာနာရိတ်ခါမလုံလောက်သေးတဲ့ဒုက္ခတဲ့စခန်းမှာနေထိုင်သူတွေအနေနဲ့မြစ်ချိုးဝါခုတ်ထင်းခုတ်အလုပ်တွေနဲ့ဝန်ရည်ပြဿနာကိုဖြေရှင်းနေရတယ်လို့ဇာရေးဆရာဝီဟင်းအောင်ကပြောပါတယ်။ပြီးခဲ့တဲ့ရက်တုန်းကဝန်လက်ဖောင်ဒေးရှင်းအဖွဲ့ကလည်းရသိတောင်မြို့နယ်ကကြောက်တန်းဘက်တတူရေဆူချောင်းနဲ့ရေကောင်းချောင်းဘူရီတောင်မြို့နယ်ထဲကစီတောင်ဒုက္ခတဲ့စခန်းတွေကိုစံအိတ်150အကူအညီပေးဆောင်ခဲ့ပါတယ်။အလားတူကြောက်တော်မြို့နယ်ရွာမပြင်ကြီးရွာမှာခိုးလုံနေတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေကိုတိရခလူမှုကူညီပေးရေးတာဝန်ရှိသူဦးစော်ဝင်းကခုလိုပြောပါတယ
်ပြီးခဲ့တဲ့2015ဆုံးကကြောက်တော်ဘလဝါမြောက်ဦးအဆက်မှာတပွဲတွေဖြစ်တယ်မလားအဲဒီဆုံးကဒုက္ခသည်တွေရှိတယ်သူတို့ဆိုရင်ရေနဲ့ကြာချင်းမှာအကောင်းလုံးပါတယ်အဲ့လိုမျိုးရေနဲ့တော့ချင်းမှာပါတော့ဆူဆူဝါအခြေအနေပေါ့အကောင်းလုံးကပုံနာကျွန်းမြို့နယ်ကသူကပုံနာကျွန်းနယ်ဖက်ကိုတော်ဖို့အခက်အခဲတွေရှိတယ်လေပြီးတော့ဒီဘက်နင်းရကိုဆင်းလာကြအဲ့လိုမျိုးကြောက်တော်မြို့နယ်400ကျော်လောက်ရှိတယ်
ရခိုင်ပြည်နယ်သွင်းမှာပြီးခဲ့တဲ့2015ခုနှစ်နှစ်ကုန်ပိုင်းကစပြီးတော့အခုချိန်ထိရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဗူရီတောင်ရသိတောင်ဘုံနကျွန်းမြို့နယ်နဲ့ကြောက်တော်မြို့နယ်ဘက်မှာဒုက္ခသည်စခန်းပေါင်း70ခုဖွင့်လှစ်ထားပြီးလူရေ2000နီးပါးစစ်ပေးသိမ်းရှောင်နေရပါတယ်။ဒီလိုနှစ်ဖက်ဖွဲ့တွေတိုက်ပွဲဆက်လက်ဖြစ်ပွားနေမှာဆိုရင်ဒုက္ခသည်စခန်းနေစစ်ပြေးဒုက္ခသည်တွေနေရာရင်းကိုပြန်ဖို့မဖြစ်နိုင်ဘူးလို့ဇာရေးဆရာဝေဟင်းအောင်ကပြောပါတယ
်ဒီတဲ့ဘက်ကလည်းအင်အားတိုးရှိတာကိုကျွန်တော်တွေ့နေရတယ်။တိုးနေတူဆိုတော့ဘယ်ကအေအေဖက်ကလည်းတနည်းမဟုတ်တနည်းသူတို့အင်အားတိုးရှိနိုင်တော့လောက်ပြီးတော့သူတို့မှလည်းလက်နဲ့နဲ့ဆိုတော့သူတို့အနေနဲ့လည်းနောက်ဆုတ်ဖို့ဆိုတဲ့အစအစပုံစံမျိုးကိုကျွန်တော်တို့မမြင်ရဘူး။ဒါကြောင့်ငင်းချင်းရင်းများတမျှကာလပတ်လုံးကိုစစ်ပွင့်ကဆက်ပြစ်နိုင်မဲ့ပုံစံမျိုးတွေကိုကျွန်တော်တွေ့နေရတယ်။ဒီလိုသာဆက်ပြစ်နိုင်မယ်ဆိုလို့ရှိရင်ဒီဒုက္ခတွေနဲ့တော့ကတော့လွယ်လွယ်ကူကူနဲ့သူတို့နေရက်ကိုပြန်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလား
။လက်ရှိမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေငြိမ်သက်နေပေမဲ့အချိန်မရွေးပြန်လည်ဖြစ်ပွားနိုင်တဲ့အခြေအနေမှာရှိနေပါတယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးနေတဲ့ကာလမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာစီရေပဋိပက္ခရပ်တန့်နိုင်ခြင်းမရှိသေးပါဘူး။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲချုပ်ငြိမ်းပြီးငြင်းချမ်းရေးပေါ်ဆောင်နိုင်ရေးအတွက်လက်ရှိအစိုးရအနေနဲ့တပ်မတော်ပေါ်ဩစာတက်ရောက်နိုင်ဖို့လိုအပ်တယ်လို့တပ်မတော်အနေနဲ့စီရေအချိန်မြင့်လာနေတဲ့အနေထားမှာငြင်းချမ်းရေးအတွက်ညှိုးလင်းချက်အားနည်းနေသေးတယ်လို့ဝန်လက်ဖောင်ဒေးရှင်းရဲ့တာဝန်ရှိသူစာရေးဆရာဝီဟင်အောင်ကပြောပါတယ်ခင်ဗျာ။
နိုင်ကိုအိမ်စုံစမ်းတင်ပြခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရိုက်ကနေပြီးဝေဖန်ကြံပေးခြင်းနဲ့တည်သချင်းတွေတောင်းယူလို့လည်းဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွင်းနိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-2923-2555ဖြစ်ပါတယ်။ fax နံပါတ် 1-2923-2555 ကိုလည်းဆက်သွင်းနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00နာရီထိဆက်ပြီးနားဆင်ကြရမယ့် VOE မြန်မာပိုင်းရဲ့2016ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအချိန်ပိုင်းတွင်မှနားဆင်ရမယ့်အစီအစဉ်တွေကတော့ကျမရေကန္တာမြမမီဒီယာပေါ်အကဲဖြတ်မှုသူတေသနစာတမ်းအကြောင်းမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာကမြန်မာနိုင်ငံတဝန်းကတိုင်းရင်းသားလူငယ်တထောင်ဝန်းကျင်ဟာပင်လုံမြို့မှာပြည်ထောင်စုတိုင်းရင်းသားလူငယ်များညီလာခံကိုကျင်းပနေပါတယ်
။တိုင်းသားစုစုစည်းနဲ့ဒီပြည်ထောင်စုစနစ်ကိုဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ထောင်ဖို့ရတဲ့ဆိုတာဖက်ဒရယ်ကောင်စီနဲ့ပြည်ထောင်ရေးချိုင်းကောင်စီနဲ့ကျွန်တော်အတိအကျထားပြီးတော့ဆွေးနွေးတယ်။အဲ့ဒါကိုလည်းပညာရှင်တွေကတွဲပြီးတော့အဲ့ဒါခုရှိတယ
်။ကော်မတီဝင်တဦးဖြစ်တဲ့ဆိုင်းအောင်မြင့်ဦးရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသတွေကစီးပွားရေးလူမှုရေးနိုင်ငံရေးသတင်းအစုံလင်ကိုနာဆင်ကြရမှာပါ။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့မိုးရသည်မှအဖြစ်များတဲ့တုတ်ခွေးပြီးတိုက်ဖတ်ယောဂဆက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးထားပါရစေ။တုတ်ခွေးပြားနာပြီးတဲ့နောက်လူနာတချို့မှာအသက်အန္တရာယ်ရှိတဲ့တိုက်ဖိုက်လို့ခေါ်တဲ့ဥယောင်ငန်းပြားယောဂဆက်ပြီးတော့ဖြစ်လာတာတွေ့နေရတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါရစေ။အခုလိုတိုက်ဖိုက်ဖြစ်လာတာကိုဘယ်လိုခွဲခြားသိနိုင်ပါသလဲ။ထိရောက်တဲ့ကုသမှုကိုဘယ်လိုရရှိနိုင်သလဲ။တခါတိုက်ဖိုက်ဖြစ်ပြီးတော့ကူးဆက်တာမခံရအောင်ဘလို့ကာကွယ်သင့်ပါသလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာဒီမိုးရာသီမှာဖြစ်လာတဲ့ဒီရာသီပြောင်းတုတ်ကွေးပေါ့ဆရာနော်အဲ့ဒါဖြစ်ပြီးမှတချို့ကလည်းဒီတိုက်ဖိုက်ဖြစ်ပြီးတော့ကြံနေခဲ့တယ်လို့သတင်းတွေထွက်နေပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားလေးဘယ်လိုရှိလဲဆရာ
တုတ်ကွေးဆိုတဲ့သဘောကတော့တမားထင်တော့၃ငွေ၅ရက်ပေါ့ဗျာ၅ရက်တည်းမပူပါဘူးဖြားပြီးတော့၂ရက်၃ရက်အနားယူလိုက်ကြံကောင်းသွားတာပေါ့နော်တချို့ကြတော့လေဒီတုတ်ကွေးကိုနှစ်ခါပြန်သုံးခါပြန်ဖြစ်တယ်ဒါပေမဲ့အဲ့ဒီလူတွေကြားတဲ့က၄ရက်၅ရက်ဖြားမကြအောင်အဲ့ဒီလူတွေကျွန်တော်ကြည့်တဲ့အခါမှာအဲ့ဒီလူတွေကတက်ဖက်ယောဂဖြစ်နေတာကြီးတွေ့ရတာပေါ့တော့အခုဒီအခုရက်ပိုင်းမှာအဲ့တော့တုတ်ကွေးဖြစ်တဲ့လူ၁၀ရောက်လာတယ်ဆိုလို့ရှိရင်၂ရက်၃ရက်လောက်ကအဲ့ဒါပူရီတူရ
ယ်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမြန်မာပြည်အထူးသဖြင့်ဒီနေဆက်ဒေတာတွေမှာအဖြစ်များတဲ့ဒီငှက်ဖြားယောဂါနဲ့ရောဘယ်လိုခွဲနိုင်မလဲဆရာကြီ
းပထမရက်ပိုင်းမှာတော့ကျွန်တော်ကတုတ်ကွေးပဲဆိုပြီးခုနေတော့၄ရက်၅ရက်နဲ့မပြောက်တော့သူကတန်လေးကဝင်လာပြီဒါတာမန်အဖြစ်တော့တုတ်ကွေးကနေသူအဆုတ်ရောင်နမောနီးယားများလာပေါ့ချောင်းကလည်းဆိုးရဆိုတော့လေအဲ့ဒီမှာသူတို့ရှာတွေကိုကြည့်လိုက်တဲ့ခါကျတော့ရှာတွေကဖြူးနေတာတွေသတိထားမိတယ်ကျွန်တော်ကဝမ်းချုံမယ်အဲခေါင်းတွေကိုက်မယ်ပေါ့တုတ်ကွေးဆန်ဆန်နေဖြားမယ်နောက်ကျွန်တော်တို့ဒီသူ့ရဲ့လက္ခဏာတခုဖြစ်တာပေါ့ဗျာတရားအဖျားတက်မယ်ဆိုရင်သွေးခုန်လုံးကညံမယ်အဲဒီလူနာမှာအဖျားကတက်တော့တက်နေတယ်တရားသုံးပြရလေဒါပေမဲ့သွေးခုန်လုံးက80 90လည်းမပူဘူးပေါ့နော်အဲ့လိုမျိုးကြီးသွေးခုန်လုံးကနှေးနေတာပေါ့ဗျာအဲ့ဒါလည်းတက်ဖက်ရဲ့လက္ခဏာတစ်ခုပဲဗျာအဲ့လိုကျွန်တော်တို့ကဒီ5ရက်လောက်မှာမှန်ပြောတချို့ရင်ဘက်ကိုလှန်လိုက်တာနဲ့ရင်ဘက်မှာအနီးစက်ကလေးတွန်းလာတယ်ဒါလည်းတက်ဖက်ယောဂါရဲ့ root spot လို့ခေါ်တဲ့အနီးစက်ကလေးပေါ်လာပေါ့အဲ့တော့ဒါဆံဝါစပြီးနေနေပြီအူဆန်တဲ့ဘိုက်ကိုဆန်ကြည့်လိုက်အသေးလေးတွေညနေကြီးတာဒီလိုမျိုးကြီးကြီးတာအဲ့လိုလည်းဆန်ကြည့်ကတွေးပြကလို့ဖောက်ကြည့်မယ်သွေးဥရေကြီးလိုက်မယ်ဆိုသွေးဖြူတွေနည်းနေတာတွေ့ရတယ်ပေါ့ချားနေတုံနေတဲ့ခါကြောင့်ငါဖျားနေတော့မှကျွန်တော်မှားတာပေါ့နော်အဲ့တော့အဖျားရဲ့ပုံစံကဘယ်လိုလဲဆိုရှင်ငါဖျားဆိုလို့ရှိရင်တော့သူကတစ်ခါကြဖျားတဲ့ကာလမှာဟိုပုံမှန် normal ပြန်ရောက်သွားတယ်ဘက်ဆိုင်ကြတော့လို့တစ်ခါမှ normal မရောက်ဘူးဗျတော့ရှောက်ပြားနှစ်ပြားသုံးပြားလေးနေကားတွေတက်တယ်လို့အတက်လိုက်ကြလိုက်တက်ကြဖျားခွာတာပေါ့နော်အဲ့ဒါဆိုဆရာကတော့မရရှိပြီဆရာပြန်နောက်မကြအောင်တက်ဖိတ်သေးပေးမယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ကျွန်တော်ဒီကုသမှုအနေနဲ့ရောပါလေလုတ်ပေးဖို့လုံးလဲဆရာကြီ
းအခုရှိတာကအခုအရင်တော့ကျွန်တော်သုံးခဲ့တဲ့ global panic တို့နောက် section တို့ဆိုတာကအခုကာလမှာဆွဲပွားရှင်းနေပြီကအဲ့တော့ဆရာတော်ကဘာလို့ sexy ရဆုံးတို့ separate scene တို့အဲ့လိုဒီကကအဆင့်မြင့်တဲ့ပရိစီဘာပုဒ်သေးတွေကိုသုံးရတယ်အဲ့တော့မှပဲကဒါတော့မှ3-4ရက်လောက်အနည်းဆုံးပြေးလိုက်တော့မှဖြားကြသွားတယ်အဲ့လိုကဒါတော့မပြေးနိုင်သေးဘူးဆိုရင်တော့ဖြားဆက်တက်နေဟိုမှာပဲ
ဟုတ်ကဲ့ဆရာနောက်တစ်ခုကတကယ်လို့ဒီ effect ကိုအချိန်မီမတိလိုက်ဘူးမကုနိုင်ဘူးဆိုလို့ရှင်ဆရာကြီးနောက်ဆက်တွဲပါတယ်ဖြစ်နေတယ်ဆရာကြီး
တက်ဖိတ်ကိုမကူပဲထားရင်ဒုတိယအပတ်ကျရင်ဦးနာတို့စိုးစိတ်တဲ့လက္ခဏာရောက်လာမယ်ပြီးတော့တချို့ကြီးဆိုလို့ရှိရင်ဦးနာဥပေါက်တာတွေပဲဖြစ်တာပေါ့ဦးဉာဏ်လေးကပါလာတက်ဖိတ်ပိုးပက်တီးရီးယားကတော့အစိတ်ထုတ်တယ်အစိတ်ထုတ်တော့စိုးစိတ်တဲ့လက္ခဏာတွေရှိမယ်အဲ့ဒီကနေနမိုနီးယားရောက်မယ်အဲအဲ့လိုမျိုးတွေပေါ့နော်တက်ဖိတ်ကတကယ်လို့မကူပဲထားရင်အသက်အန္တရာယ်ရန်ရှာသွားနိုင်တယ်လုံးဝမကူပဲထားဆိုတော့30ရာခိုင်နှုန်းမှာပြေးနိုင်တယ်လို့ပြောတာဦးအဲ့တော့ကျွန်တော်တက်ဖက်ကိုဥပအောင်ကျွန်တော်ဆော်စီဒီ5ရက်ကြာမကြာတက်ဖက်ကိုစတင်ပြီတပတ်ကျော်မှလည်းသူကသွေးထဲမှာဟိုဂျောတက်ဆိုတာကျွန်တော်ဆက်လက်ဆက်အဲ့ဒီမှာပေါ်တယ်အကောင်းဆုံးကတော့ ငါးရက်၆ရက်တုတ်ကွေးပါပဲငါနှစ်ခါသုံးခါတက်ဖြစ်တာပဲလို့ပုံပေါ်လေးမိလိုက်ပါနဲ့တုတ်ကွေးကမိငါးရက်နဲ့တက်တာနိုင်ပေမဲ့တက်ဖိုက်ဟာနှစ်ပတ်သုံးပတ်အထိစီးကူပါတယ်ကျွန်တော်ကဖြစ်တဲ့ကြောင့်ဆရာအောင်နဲ့ပြဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတိုက်ဖိုက်ကူတာမှုမှာဒီအစားတောင်းနဲ့ပတ်သက်လို့ရောဆရာကြီးဒီအစားမမမစားနိုင်တာပဲအချိန်မှာစားတင်တာ
အဲ့ဒီအချိန်မှာကျွန်တော်လုံးဝဖတ်မစားခိုင်းဘူးဒီဖတ်စားရမယ်အဖတ်ကိုခြေနေရတဲ့ဥရပေါက်သွားနိုင်တယ်ဆိုတဲ့ဓာတ်ကားရှိဖြစ်တာဟုတ်အဲ့အဲ့လိုကနေပါကျွန်တော်တစ်ခါပြနေကနေ့ရက်တိုက်အဖျားကလုံးမယ်ပါပဲထိနေတာရှိပါပြီဆိုတော့ကျွန်တော်ကကျေတာဆိုတော့ဖတ်သေးတဲ့စားစားတော့သူတို့ခေါ်တော့ semi solid ခေါ်တာပါနော်အဲ့တော့အဖတ်မဖြစ်တဲ့ဖြစ်ကလေးတွေအဲ့လိုစားနေ့ရက်လောက်စားပြီးတော့48နာရီစားကြပြီဆိုမှတမင်တွေးတာပါအဲ့လိုမျိုးနဲ့တော့တက်ဖက်က4ရက်5ရက်ကနေ10ရက်15ရက်အထိဖြားရရှိရှိသွားတတ်တာပေါ့အိမ်မှာနားရမယ်တက်ဖက်ဆိုလို့ရှိရင်ပတိသူဟာဘုဒ္ဓဆေကိုအချိန်ပိုင်းနဲ့ပေါ့6နာရီကြာဆို6နာရီကြာတိကျ7နာရီကြာ7နာရီကြာထိုးရမယ်ထားကြဆေးသွင်းရတာလည်းရှိပါတယ်အချို့ဆိုဆေးုံတက်သွားတာတွေရောရှိတာဟုတ်အခုတော့ဆရာတော်ဆေးုံတက်တာမတွေ့သေးဘူးဆေးကန်းတွေမှာပဲတက်တာပါဒါပေမဲ့တက်ဖက်ယောဂကုဖို့ဆိုတာကနေချင်းညချင်းမပြောင်းနိုင်ဘူးဆိုတာသိထားရမယ်အနည်းဆုံးဒီရ9ရက်6ရက်တော့ကျူရမယ်တခါတလေနှစ်ပတ်လောက်ဒီစေတော့ရလည်းရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီညမှာယောဂကုဆက်ပုံလေးကိုနည်းနည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာ
တို့ကူရနှာချီချောင်းဆူကကူရဒီတက်ဖက်ကြတော့အဲ့လိုမဟုတ်ဘူးအစာတော့ပေါ့နော်သူအစာရှိမတန့်ဘူးပေါ့နော်စင်ကြယ်အောင်ချက်ပြုတ်ထားတာမဟုတ်ဘူးနောက်တစ်ခုကဒီတက်ဖက်ဖြစ်တဲ့လူတယောက်ကဆုံးလိုက်တဲ့မစင်ပေါ့အဲ့ဒီမစင်ကကျွန်တော်လက်တုပ်ပဲပေါ်လာနေမှာပြင်မယ်တခါတကယ်မှုဒီမှာပြေးမယ်ပေါ့အမျိုးမျိုးပေါ့နောက်ကသူအတုတ်စားမယ်တက်ဆံမှာပြေးမယ်အဲ့လိုမျိုးကြီးကင်တွေပြီးတော့လူပစ္စတ်တွေဝင်လာတော့ဗျာသကန်စီးတယ်ရည်တွေမတန်ဘူးစားတော့ခိုင်ဒီမှာစားတယ်အဲ့လိုများတယ်လည်းတက်ဖက်ဝင်လာတာပဝန်းကျင်မှာတက်ဖက်ဖြစ်ပြီးရဲ့လူကတက်ဖက်ရောကတော့ပျောက်သွားပါပြီဒါပေမဲ့သူ့မှာဒီသူကကရီယာပေါ့ရောပါဘူးတဲဆောင်သူဖြစ်သွားကြံခဲ့တယ်သူ့ဘူးရစက်ချိန်ချင်းမှာပုံပုံနေပြီးတော့တစ်ခါကျဦးရောဆော့သူ့မဆင်းရနေတော့နောက်လူတွေကူးတယ်ပေါ့အော်တက်ဖိုက်ဟာကေရီယာစိတ်ပြောင်းလာလို့ရှင်ချန်နယ်ဘလူးကအဲ့လူကမဖျားတော့ပေမဲ့လည်းနောက်လူကိုကျွန်တော်ကကုနိုင်နေဆိုတာသတိထားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့မကူအောင်ကာကွယ်ဖို့အတွက်ဆရာကြီးအဲ့ဒါလေးပြပြပါဦးအ
ဲမကူအောင်ကတော့အဓိကကအစားတောက်တဲ့ရေကကူးရဆိုတော့ကျွန်တော်သိပြီလေအဲ့တော့ကိုယ့်ရဲ့မစင်ပေါ့ကိုကတက်ဖိုက်ဖြစ်တဲ့ဖျားတဲ့အချိန်မှာကိုကမစင်အောင်စက်တဲ့မဲ့နဲ့တုံ့လာမယ်ရေပြတ်အဲ့နားထွက်တဲ့လည်းကိုစင်အောင်စိစက်ပြန်နေပြီတော့အခုစားတောက်တာတွေမှာရဆာကိုယ့်အတွက်စီးကြံထားပေါ့နော်အော်ကျန်တဲ့လူတွေကလည်းငါစားတော့စားတော့မယ်ဆိုလို့ရှိရင်ရေဆိုဆွဆွပူပူပေါ့နော်။တော့ဒီတော့တော့ဒီတအစ်စ်ပေါ့။တောင်းမယ်ပူတက်တန့်စင်ပြီးသားပေါ့နော်။ဒါပေမဲ့အစားတော့အထူးသဖြင့်ဘေးဥကျက်ဥပေါ့ဗျာ။ကျက်ကြီးကစားတာမျိုးတွေရှိတယ်။အဲ့ဒါတွေကကျွန်တော်တက်ဖက်ပူကိုပြည်တယ်လို့ပြောတယ်။အော်အိမ်ကောင်ဥတွေခိုင်ရင်တော့မှတက်ဖက်ပူတွေရှိပါတယ်လို့ပြောတဲ့လူတွေရှိပါတယ်။တော့အဲ့ဒါကြောင့်ကျွန်တော်တို့ကဒီဥတွေစားမယ်ဆိုတော့အစ်စ်ပါ၊ပြုတ်ပါ၊ကျော်ပါ။နော်အဲ့ဒါချက်ပါပေါ့နော်။ဒါမှစားမှာတော့အစ်အတုတ်တွေပါလေပေါ့ကျွန်တော်လက်တွေတုတ်ကြတယ်ပေါ့နော်။အဲ့မှာလဲကျွန်တော်ကလက်တွေပြချဆင်အောင်တက်ပြောလို့ရတယ်။အကောင်းဆုံးကတော့ဆူဆူပူပူပေါ့နော်အားလုံးချက်ပြုတ်ကြော်လောပြီးတော့အဝိတ်တောင်းထနာအေးအောင်လုပ်ပြီးတော့စားတာအကောင်းဆုံးပဲ။မွေးငါပူပြီးတော့စားလိုက်ပါဒါပေမဲ့နန်းနန်းလေးလို့ချက်သွောလို့အရွက်ဒီအဲ့ထဲမှာကျွန်တော်ကဒီပတ်ခဲ့ဖို့ပါနေတတ်တယ်။အဲ့ဒါလေးကြောင့်ကျွန်တော်ရောဂါအကြောင်းကျပူကြတယ်။ဟုတ်တယ်ဝါရှော့ပူတွေလည်းပါလာနိုင်တာပေါ့နော်။အဲ့တော့ကာကွယ်တဲ့ဒီအကောင်းဆုံးကတော့သားသမီးအစားအစာရေအားလုံးကိုကျွန်တော်ပို့တက်ပြီးသားဖြစ်ပါစေ။ပို့တက်တယ်ဆိုတာကိုယ့်ရင်မှာတတ်ဖို့ပေါ့ပေါ့လေ။ဆိုတော့ဒီ FD ပို့ပို့လုပ်ထားတဲ့ FD ရနေစစ်စစ်ပြီးသားတောက်ရည်တန်ကိုတောက်ပါ။ရှင်းလုံးအောင်ရင်းမလုံးအောင်ဖုံးရမယ်။ဒီလက်ဆက်ဆက်စားမယ်ပေါ့နော်။ဆေးကြောပြီးတော့အဲ့ဒါဆိုတော့တက်ဖက်ရောကိုကာကွယ်နိုင်ပါတယ်ဆရာ
။ဟုတ်ကဲ့။ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုအခုလိုကြာသာပရင်းနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
ငင်းကြိုင်းကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ပုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းပြီးဆွေးနွေးကြပါတယ်။အဲဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလားတောင်းတနေတဲ့ငင်းကြိုင်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလား။အခုလာမယ့်စနေညဒရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0123923999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုမြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်ကုလသမဂ္ဂယူနက်စကိုအဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေပေါ်မှာအခြေခံပြီးရေးသားထားတဲ့မြမမီဒီယာအကဲဖြတ်မှုသုတေသနစရံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင်
ဘင်္ဂါအခြေစိုက် UNESCO ကုလသမဂ္ဂအဖွဲ့ကွေးနဲ့ Copenhagen အခြေစိုက် IMS မီဒီယာကူညီရေးအဖွဲ့တို့ပူးပေါင်းပြီးမြန်မာမီဒီယာကိုအကဲဖြတ်တဲ့စာရန်စောင်းမကြာမီကထုတ်ဝေလိုက်ပါတယ်။2014မေလက2016ဧပြီလအထိနည်းနည်းနီးပါးအချိန်ယူပြီးသူတေပြီ32ဦးလေ့လာသုံးသပ်ထားတဲ့132မျက်နှာစာရန်ဖြစ်ပါတယ်။မီဒီယာတိုးတက်ဖွံ့ဖြိုးမှုကိုအကဲဖြတ်ရမှာ UNESCO အဖွဲ့ကသတ်မှတ်ထားတဲ့စံနှုန်းတွေအပေါ်မှာအခြေခံတယ်လို့ဆိုပါတယ်စာရန်အမည်က Assessment of Media Development in Myanmar ဖြစ်ပြီးပပေါင်းဆောင်ကအကဲဖြတ်ထားတာဖြစ်ပါတယ်စာရန်ပါဆွေးနွေးချက်တွေဟာမြန်မာလူပေါင်းတစ်ခုလုံးကိုအမြဲတမ်းရှင်သန်တိုးတက်ဖို့အတွက်အရေးကြီးတယ်လို့ UNESCO ကယုံကြည်ကြောင်းဒါရိုက်တာ Guan Ju Kim ကဤတမ်းမှာရေးထားပါတယ်မီဒီယာပါဝင်နိုင်တဲ့အခန်းကဏ္ဍကိုအမျိုးအစား၅မျိုးကွဲပြီးတင်ပြထားပါတယ်တင့်တော်တဲ့စီးပင်းရှိရေးဟာပထမအမျိုးအစားဖြစ်ပါတယ်စာပေစီစီရေးကိုဖျက်သိမ်းပြီးမီဒီယာဥပဒေတွေပြဋ္ဌာန်းလာလို့လွတ်လပ်စွာတင်ပြလာကြပေမဲ့ကိုလိုနီကဲ့ဥပဒေတွေကိုတုံ့ပြန်ထောင်ချနိုင်တာမို့လွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ကိစ္စမှာမရေရာမသေးကြတာတွေအများကြီးရှိနေတယ်လို့ဆိုပါတယ
်မြန်မာမီဒီယာလောကမှာစာနယ်ဇင်းရေဒီယိုနဲ့ရုပ်မြင်သံကြားစသဖြင့်အမျိုးမျိုးရှိပြီးပိုင်ဆိုင်မှုအမျိုးမျိုးရှိနေလို့ပြဿနာပေါ်ပုံကိုတင်ပြထားပါတယ်စာနယ်ဇင်းမှာပုဂ္ဂလိကတွေကိုလှုပ်ခွင့်ပေးလိုက်ပေမဲ့အရင်းအနှီးနဲ့ဖြန့်ဖြူးရေးအင်အားကောင်းတဲ့အစိုးရသတင်းစာတွေကဆက်ပြီးလွှမ်းမိုးနေတာကြောင့်ပုဂ္ဂလိကသတင်းစာတွေတိုးတက်ဖွံ့ဖြိုးဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။ရေဒီယိုနဲ့ရုပ်မြင်သံကြားလုပ်ငန်းဟာအစိုးရပိုင်းဖြစ်စတင်ခဲ့တဲ့မီဒီယာတွေဖြစ်တာမို့ပုဂ္ဂလိကလှုပ်ခွင့်ရလာတော့လေအစိုးရနဲ့လက်တွဲတဲ့ဖက်ဆက်လုပ်ငန်းအဖြစ်ပေါ်ထွက်လာပါတယ်။ရေဒီယိုရုပ်မြင်သံကြားတစ်ခုချင်းပြန်ကြားရေးဌာနနဲ့တိတ်တဆိတ်ကန်ထရိုက်လုပ်တာမို့စစ်အစိုးရရဲ့ခရိုနီတွေကိုသာဒီလုပ်ငန်းမှာကြီးစိုးကြပါတယ်။VOA, RFA နဲ့ BBC ရဲ့အခန့်ကဏ္ဍကိုတော့စာရန်မှာခြံလှပ်ထားပါတယ
်။ Democracy Delegation တန်ရေးမှာမီဒီယာဟာသရုပ်ထမန်တိုင်အဖြစ်တာဝန်ထမ်းဆောင်နိုင်ပုံကိုတင်ပြထားပါတယ်။ပုံနဲ့မီဒီယာမှာမြမအလင်းနဲ့ဂျင်းဘုံကလေဝကြီးအုပ်ထားပြီးရေဒီယိုနဲ့ရုပ်သံမှာ MRTV ကတိုင်းရင်းသားဘာသာအားလုံးကိုထုတ်လွှင့်နေပါတယ်။ပြည်သူလူထုအများစုကအစိုးရပြောတဲ့သတင်းကိုအများဆုံးကြားရပါတယ်။ဒါလို့အချိန်အနည်းမှာဗက်ပေါင်းစုံကသတင်းရဖို့အခက်အခဲအများကြီးရှိပါတယ်။ဖက်ဆက်ရုပ်တံလွှင့်ဌာနတွေဟာဖျော်ဖြေရေးကိုသာအဓိကထားကြပါတယ်။ရှိနေတဲ့မီဒီယာကောင်စီတွေဟာအစဉ်အတန်းရှိဖို့နဲ့ဗက်မလိုက်ဖို့အတွက်တာဝန်မယူနိုင်သေးပါဘူး။အစိုးရသတင်းစာဟာမြေသိမ်းမှုအခရီးလိုက်စားမှုနဲ့မွေးရစေးအမှုဖော်ပြတာကနည်းပြီးအစိုးရကိုအမွန်းတင်တာများပါတယ်။ဒါပေမဲ့အစိုးရပေးတဲ့သတင်းကိုအများပြည်သူကယုံကြည်ကြပါတယ်။
လုံးကြုံစိတ်ချစွာ AACC အလုံးမလုံးနိုင်တဲ့မီဒီယာသမားကိုဗတ်မလိုက်ဖဲအမှန်တရားဖော်ထုတ်လိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။သတင်းမှန်ဖော်ပြဖို့ထက်မိမိအန်ဒရယ်ကင်းရေးကပိုပြီးအရေးကြီးနေပါတယ်။မီဒီယာလူလောက်ခွင့်မြင့်တင်ဖို့အစိုးရကကြိုးပမ်းပေမဲ့ရဲတပ်ဖွဲ့အထူးသဖြင့် SB အထူးတပ်ဖွဲ့နဲ့စစ်တပ်ကမီဒီယာသမားတွေကိုအန်ဒရယ်ပေးနေစေဖြစ်ပါတယ်။မီဒီယာလောကမှာအရေးအတွက်များလာသလောက်အရေးအသွေးနည်းပါးနေတာကိုလည်းစမ်းစစ်ထားပါတယ်။မြန်မာပြည်မှာမီဒီယာသမား4000ကျော်ရှိတယ်လို့ခန့်မှန်းပေမဲ့အများစုဟာဝါရင့်သတင်းသမားတွေမဟုတ်ပါဘူးအခြေခံမီဒီယာသင်တန်းနဲ့အခြေခံအင်္ဂလိပ်စကားပြောသင်တန်းတွေပေးဖို့အပူတပြင်းလိုအပ်တယ်လို့ဆိုပါတယ်ဒီနေရာမှာမီဒီယာအသင်းတွေလည်းတတ်နိုင်ဖို့မရဘူးလို့ဆိုပါတယ
်လွတ်လပ်တဲ့သတင်းမီဒီယာရှင်းတန်းထိထွားရေးအတွက်မီဒီယာအခြေခံအဆောက်အုံမလုံမလောက်ဖြစ်နေပုံကိုလည်းတင်ပြထားပါတယ်တယ်လီကွန်လုပ်ငန်းကိုပုဂ္ဂလိကပိုင်လုပ်လိုက်တဲ့အတွက်မြန်မာပြည်မှာတယ်လီကွန်ကုမ္ပဏီကြီး၃ခုရှိလာပြီးလက်ကင်ဖုန်းဈေးကျလာတဲ့အတွက်၃ဆွဲသူ29သန်းလောက်ရှိတယ်လို့မနစ်ကခန့်မှန်းပါတယ်။အင်တာနက်ကိုအခြေခံတဲ့ Facebook Messenger, Email စသတွေအသုံးများလာပါတယ်။ဒါပေမဲ့ကျေးလက်မှာတော့ရေဒီယိုနဲ့ရုပ်သံကိုအားကိုးကြပါတယ်။လက်ကင်ဖုန်းသုံးမှုဟာမြို့ပြက63ရာခိုင်နှုန်းဖြစ်ပြီးကျေးလက်က28ရာခိုင်နှုန်းရှိပါတယ်။အင်တာနက်သုံးတဲ့အတိုင်းအတာကိုသိနိုင်ဖို့ခက်ခဲပေမဲ့လက်ကင်ဖုန်းအသုံးများလာသလိုအင်တာနက်သုံးဆွဲမှုလည်းတိုးပွားလာလိမ့်မယ်လို့ကမှန်းပါတယ်။ကမ္ဘာအင်တာနက်နဲ့ဆက်သွယ်နိုင်မှုအတွေ့ရေအောက်ကျိုးကိုစင်ကာပူနဲ့ဆက်သွယ်ထားပြီးမြေပေါ်ကျိုးနဲ့ထိုင်းကိုဆက်သွယ်ထားပါတယ်။ internet သုံးစွမ်းမှုတိုးပွားလာတဲ့ဆိုပေမဲ့အပြည်ပြည်ဆိုင်ရာ telecom သမဂ္ဂရဲ့2023စာရင်းအရ166နိုင်ငံမှာမြန်မာအဆင့်ဟာ150ဖြစ်နေပြီးကမ္ဘာစီးပွားရေးဖိုရမ်ရဲ့2024စာရင်းမှာ148နိုင်ငံမှာမြန်မာအဆင့်က146ဖြစ်နေလို့ internet မှာမြန်မာဟာအဆင့်အနှိမ်ဆုံးဖြစ်နေပါတယ်ခင်ဗျာ
ငါခင်ရမြန်မာရေးသုံးသက်ချက်ကိုခုလိုကြာတာပရိနေညပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အစိုးရကနေဆိုင်းငံ့အမိန်နဲ့တမ်းမြင့်ခံထားရတဲ့ကြားကပြည်အောင်စုတိုင်းနာလူမျိုးများလူငယ်ညီလာခံကိုပင်လုံမျိုးမှာဆက်လက်ကျင်းပနေပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ပြန်ကြားရေးဒုတာဝန်ခံဦးခိုင်မျိုးထွန်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းလွယ်လင်းခရိုင်ပင်လုံမျိုးမှာမြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်ညီလာခံကျင်းပနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အစိုးရကနေဆိုင်းငံ့အမိန်နဲ့တမ်းမြစ်ခံထားရတဲ့ကြားကတိုင်းရင်းသားလူငယ်ကိုယ်စားလှယ်တထောင်ခန့်ဟာပြည်ထောင်စုတိုင်းရင်းသားလူမျိုးများညီလာခံကိုရှမ်းပြည်တောင်ပိုင်းလွန်လင်းခရိုင်ပင်လုံမြို့မှာကျင်းပနေပါတယ်ပြည်ထောင်စုဖြစ်တရာပင်လုံမြို့ပြည်ထောင်စုကြောက်တိုင်ဝန်းအတွင်းမှာဇူလိုင်လ29ရက်နေ့ကနေ31ရက်နေ့အထိကျင်းပနေတာပါလူငယ်တွေအနေနဲ့ပြည်ထောင်စုတမိုင်းဆက်လက်လက်ဆင့်ကမ်းသေဆောင်နိုင်ဖို့ပြည်ထောင်စုအကြောင်းပုံမူနားလည်သိရှိဖို့တိုင်းပြည်ကိုဖက်ဒရယ်ပြည်ထောင်စုစနစ်ပုံစံနဲ့တည်ဆောက်နိုင်ဖို့ရည်ရွယ်တယ်လို့လူငယ်ညီလာခံဖြစ်မြောက်ရေးကော်မတီစံအောင်မြင့်ဦးကပြောပါတယ်။အဲ့ဒီညီလာခံမှာပြည်내အခြေပြုတိုင်းရင်းသားလူငယ်တွေအပါအဝင်ကတူးကနန်းတောင်သားထဝယ်ရောတိုင်းရင်းသားလူငယ်ကိုယ်စားလှယ်မျိုးနွယ်စု22ခုတက်ရောက်ခဲ့ပါတယ်။
တနင်္ဂနွေလုံးပြည်ခရက်စီ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ရခိုင်လူမျိုးရေးပါတီ ALP ကပြန်ကြားရေးတုတော်ဝန်ခံအရာရှိဦးခိုင်မျိုးထွန်းကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကရခိုင်ပြည်နယ်မြို့တော်စစ်တွေမြို့မှာဖမ်းဆီးလိုက်ပါတယ်။စူလိုင်လ25ရက်နေ့ကစစ်တွေမြို့မှာဖမ်းဆီးခဲ့တာပါ။ AB လအတွင်းကရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်မတော်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာအစိုးရတပ်မတော်ကရခိုင်ဒေသခံကြေးရွာသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ကြေညာချက်တဆောင်ထုတ်ပြန်ခဲ့တဲ့အတွက်တမ်တော်ရာရှိတုပုံမူကြီးတင်နိုင်ထွန်းကဦးခိုင်မျိုးထွန်းကိုစစ်တွေခရင်တရားရုံးမှာတရားစွဲဆိုခဲ့ပါတယ်တရားရုံးတော်ကိုလာရောက်ဖို့ဦးခိုင်မျိုးထွန်းကပြက်ကွက်ခဲ့တဲ့အတွက်ဖမ်းဆီးရတာဖြစ်တယ်လို့စစ်တွေမြို့ခံရဲရာရှိတူကပြောပါတယ
်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ချင်းနိုင်ငံရေးပါတီချင်းလူမှုအဖွဲ့များပါဝင်တဲ့ညီလာခံကနေ1948ခုကပင်လုံစာချုပ်ကိုပြန်လည်ဖော်ဆောင်ဖို့ထုတ်ပြန်တောင်းဆိုလိုက်ပါတယ်ရန်ကုန်မြို့ Orchid Hotel မှာဇူလိုင်လ22ရက်နေ့ကနေ23ရက်နေ့အထိချင်းနိုင်ငံရေးပါတီ၈ခုနဲ့ချင်းလူမှုအဖွဲ့15ခုပါဝင်တဲ့ချင်းပြည်နယ်လုံးဆိုင်ရာညီလာခံတရက်ကိုကျင်းပခဲ့တာပါအဆိုပါညီလာခံမှာပြည်နယ်အသစ်သတ်မှတ်ရေးမြေပြန့်ဒေသနဲ့အာဏာခွဲဝေရေးလွတ်လပ်ရေးမတိုင်မီအနေအထားအပေါ်အခြေခံပြီးပြန်လည်ရေးဆွဲသတ်မှတ်ရေးပင်လုံစာချုပ်ပါအချက်များပြန်လည်အသက်ဝင်စေရေးတဘာဝအရင်မြစ်တွေတရားမျှတစွာခွဲဝေရေးစတာတွေပါဝင်တဲ့ထုတ်ပြန်ကြေညာချက်တစ်စောင်ကို ZCD ကထုတ်ပြန်ပါတယ်။နေရတာကျင်းပခဲ့တဲ့အဲ့ဒီဆွေးနွေးပွဲကရရှိလာတဲ့သဘောတူညီချက်ကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်27ရာစုပြည်လုံးညီလာခံမှာတင်ပြသွားမှာဖြစ်တယ်လို့သိရပါတယ်။
စူလိုင်လဆန်းကနေမိုးအဆက်မပြတ်ရွာတွင်းနေတာကြောင့်ကချင်ပြည်နယ်တွင်ပြီးခဲ့တဲ့ပတ်တွင်းမှာမြစ်ကြီးနားတနိုင်ပမော်နဲ့ဖားကမြို့နယ်တွေမှာမိုးရေရှမ်းတက်လာတယ်လို့မြစ်ရေတွေလည်းကြီးလာလို့ဒုက္ခခက်ခဲရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဟူကောင်ချမ်းဝမ်တနိုင်မြို့နယ်မှာဆိုရင်လည်းတနိုင်ချောင်းရေမြင့်တက်လာလို့စူလိုင်လ22ရက်နေ့ကဒေသခံတွေနှီးဆက်တဲ့ကုန်းတွေမှာထွက်ပြေးခလုံနေရပါတယ်။မိုးရတီတန်းရေကြီးရေရှမ်းတဲ့ပြည်တနာရင်ဆိုင်နေရလို့ဖားကမှာဆိုရင်လည်းအခုအခါဥရုချောင်းရေကြီးလာနေတယ်လို့ Moose Ditan Yadume Suyin and the Pila Nine Lu Didakani Gabiobare.
Lysimu Moto Sangere, without Garewo, Nimananga Yeta Pueganibi, Pansi Muri, Akula Adwin, Zatai Lo Sound Lani the Lo, Gayimbine Adwimale, Pansi Muri, Shila Nivare, Gayimbine Ma, Lysimu Yenu, a Thombu Biro, Yazuemu, Muya Sewa, Lena Yangwe Mune, Yen Taimuri, Miala Redre, Lysimu Yen Ubidi, Ya, Pansi Muri, Lo Sound Yara Pietello, Gayimbine Yeta Puet do Ye Muji, U Ye Uga Pioare. Jintin twin gate rigo, baby. Did that twin shinny there, Jinrigo, Tatare, a conone, the ye when lancing top babo, Gayenanga ye party re, soup bound down so, tabare, Gayen pine ha, lancing me yin, ten twin mu, a miazon pine, pipare.
A good dinner, you select and set be to ama bashe. Piranzu to Wanonga, Diana Lumet, the town can has shampy down my dwelling camp, Belumuma, Nayetar and Yamanang alone say, Diana Lumenilaga Nijem Banibari. Anaga Federal Piranzu a Joe, why won't they bobo? A mutan Nangayima Lungere Bow and Tanya put a dig up your tail, Lunga Gans on regard your worry. Titan will or Simon and a Susie ten set tabare.
The Diana Lumenilla can pimia pull in a sound sign like Kerry, Lunilla can pimia ye gum de win, Mulunga Gans on me non talk up your worry.
ကျွန်တော်တို့ဒေတာဥဆောင်ပြီးတော့မှာစင်းနေပြီးတော့မှာဒါတွေကြောင်းကျူးစားခဲ့ရတာဆိုတော့၄နှစ်ရှိပြီပေါ့ဗျာဒီလိုနေမျိုးတွေ့ရဖို့ကျွန်တော်တို့၄နှစ်လုံးလောက်ခဲ့ရတာဘူးအဲ့ဒီ၄နှစ်လုံးအခက်ခဲကြက်တဲ့ရားထဲမှာဒီနေ့တည်းရရတယ်ဆိုတော့ကြက်သိမ်းမှထားတာမျက်ရည်အောင်ဝဲဝန်တာလုံးဆိုလိုင်းနဲ့ဆက်ခုနှစ်ရနေ့ကနေ၃၁ရနေ့အထိ၅ရက်ကြာပြီးထောင်စုတိုင်းဒေသလူမျ
တဲ့လူငယ်ကောင်းဆောင်ဆိုင်အောင်မြင့်ဦးကတော့
တင်တာစုစုစည်းနေတဲ့ပြည်အောင်စုစနစ်ကိုဖက်ဒရယ်ပြည်အောင်စုစနစ်ကိုတည်ဆောင်ဖို့ရတဲ့ဆိုတော့ဖက်ဒရယ်ကောင်းစင်နဲ့ပြည်အောင်ငင်းချိုင်းကောင်းစင်နဲ့ကျွန်တော်အတိအကျထားပြီးတော့ဆွေးနွေးတယ်အဲ့ဒါကိုလည်းပညာရှင်တွေတကွတွဲပြီးတော့အဲ့ဒါခုရှိတယ်တင်တာရဲ့ကိုစီမှာစာတန်းတွေလာတင်ပြကြမယ်အဲ့စာတန်းတွေထွက်ထွက်လာတဲ့ဟာတွေကတင်တာလူငယ်တွေရဲ့ policy ဖြစ်နေတယ်ဖက်ဒရယ်အဆုံးပေးနိုင်တယ်ပေါ့နော
်တင်ညီလခံဟာအနာကမြန်မာနိုင်ငံရေးမှလူငယ်တွေပါဝင်ဖို့အတိအကျဖြစ်တယ်လို့မွန်လူငယ်ကောင်းဆောင်မင်းနောင်ထောကပြောပါတယ်
တော့အနာဂတ်မှာကျွန်တော်တို့ပါဝင်နိုင်မှုကတော့မြန်မာနိုင်ငံကြီးမှာကျွန်တော်တို့ပါဝင်နိုင်အောင်တော့ကျွန်တော်တို့လုပ်ကူလုပ်မယ်ပေါ့နော်အဲ့ဒီသဘောတော့ကျွန်တော်တို့မှာအဲ့ဒီသဘောထားအတိရှိတယ်ပေါ့နော်ဆိုတော့ဒီချိန်မှာပါတီတွေလက်နက်ကင်ချင်းမကင်ချင်းတွေကိုကျွန်တော်တို့ကမစဉ်းစားတော့ဘဲနဲ့ National Politics ပေါ့နော်ဒီအမျိုးသားမူဝါဒရေးဆွဲရေးတွေမှာကျွန်တော်တို့ပါဝင်နိုင်အောင်ဒါကိုအစွမ်းကုန်ကြိုးစားသွားမယ်ပေါ့
ပြည်လုံးမြို့မှာကျင်းပတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းဒေသလူငယ်များညီလာခံမှာရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရှန်တိုင်းတားမြတ်ဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆောက်ခမ်ပင်ဖာပအိုမျိုးတားလူမြောက်ရေးအဖွဲ့နိုင်ရကပုံမူကြီးခွန်ကတို့အပြင်လွတ်တော်အမတ်တွေတက်တိပညာရှင်တွေတက်ရောက်ခဲ့ကြပါတယ်ညီလာခံမကျင်းပခင်တည့်အလိုမှ20တရာစုပင်လုံးညီလာခံအတွက်အဟအတာဖြစ်တော်မှာကိုစိုးရင်လို့ရှမ်းပြည်နယ်ဆွေရကဆိုင်းငံ့ထားဖို့ညွန်ကြားစာပေးပို့ခဲ့ပေမဲ့ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ဆွေးနွေးပြီးတဲ့နောက်မှာကျင်းပခွင့်ရခဲ့တာဖြစ်ပါတယ်
ဆက်ပြီးတော့20တရာစုပင်လုံညီလာခံကျင်းပတဲ့အခါမှာမွန်အမျိုးသားတရက်လုံးကိုကိုစားပြုတင်ပြနိုင်မှုအတွက်မွန်ပြည်သက်ပါတီကဥဆောင်ပြီးကျင်းပမယ်မွန်အမျိုးသားကွန်ဖရင့်မှာမွန်နိုင်ငံရေးပါတီနှစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ကနေတရောက်ဖို့မတည်ကြတဲ့အခြေအနေမှာရှိပါတယ်ဒီအကြောင်းကိုတော့မြင်းစလိုင်းကနေစူးစီးတင်ဆက်ထားပါတယ်ရှင်
မွန်အမျိုးသားကွန်ဖရင့်ကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီပြည်သွင်းရေးရာတာဝန်ခံနိုင်ဝင်လှကအခုလိုရှင်းပြပါဗျ
။သူတို့လက်ရှိဆိုရကဖိတ်ခေါ်နေတဲ့ဒီတင်နာပြုညီလာခံကိုဒီလိုရလုံးကိုကြားပြီးတော့ညီလာခံမှာအတန်တန်ထဲပြောနိုင်ဆိုနိုင်ဖို့အားလုံးပါဝင်တဲ့ CUV ဘော်ကြီးတခုလောက်ကိုစီစဉ်နေပါတယ်
။ကွန်ဖရင့်ဖီမဲရေးကော်မတီမှာမွန်နိုင်ငံရေးပါတီနှစ်ပါတီနဲ့မွန်လူမှုအဖွဲ့အစည်းတွေကနေအချိုးကျကိုယ်စားလှယ်ပါဝင်ပေးဖို့မွန်ပြည်သက်ပါတီကကန့်လန့်ထားပေမဲ့မွန်နှစ်ပါတီကတော့ပါဝင်နိုင်ခြင်းမရှိဘူးလို့အကြောင်းပြန်ထားသလိုကွန်ဖရင့်ကိုတက်ရောက်ဖို့ရှိမရှိဆိုတာကိုလည်းခုထိမဆုံးဖြတ်ရသေးဘူးလို့ပါတီကောင်ဆောင်တွေကနေသိရပါဗျ။မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပြည်သက်ပါတီဥဆောင်လောက်မဲ့ကွန်ဖရင့်တက်ရောက်ဖို့ခက်ခဲတယ်လို့ပါတီအသွင်မှူးနိုင်စံတင်ကပြောပါဗျ။တက
်ခါရစင်ကြီးတုံးမှာပေါ်ပြည်သက်ပါတီတောင်းဆိုထားတဲ့တစ်ချက်ရှိတယ်။ဒီအတွင်းနိုင်ငံရေးပါတီရဲ့ဒီနေ့ CSO တွေအစိုးရဖွဲ့စည်းပြီးဟဲ့ရောလတ်စာတွဲဆောင်ဆွေးနွေးဖွင့်တောင်းတာပူပေါင်းဆောင်ရွက်တာမှာပါ။ဒါဟာဒီကြောင်တော်တော့ခါလိုက်ကြများပြည့်စည်းတာ။ဘာဖြစ်နိုင်ငံတော်ကဒီ second phase နဲ့ပတ်သက်ပြီးတော့မဖြတ်သေးရသေးဘူး။နိုင်ငံတော်ကတိမတူတဲ့ NCO နဲ့ပတ်ထိုးတဲ့ဖွဲ့စည်းမှတ်တာအကြောင်းကိုဖွဲ့စည်းပြီး
ဒီချက်ကိုတုံးပြီးတော့ပါတီဖြတ်သိမ်းခံနိုင်
ဒါပေမဲ့လည်းမွန်လူမှုအဖွဲ့အစည်းတွေကတော့ conference တက်ရောက်ဖို့ conference မှာတင်ပြဆွေးနွေးသွားဖို့အချက်လက်တွေကိုစုဆောင်းထားပြီးဖြစ်တယ်လို့မွန်နှစ်ပါတီပါဝင်လာနိုင်အောင်လည်းစူးစမ်းနေတယ်လို့မွန်လူမှုအဖွဲ့အစည်းကကိုမင်းမင်းကပြောပါတယ
်ကျွန်တော်ဆေးအဆိုတောက်ကားတော့ပါတိုက်တွန်းချင်တယ်ဆိုတော့မျိုးသားရဲ့အကျိုးစီးပွားကိုဒီစဲဥပဒေကိုမူပေါင်းလဲလွတ်အောင်ထောက်ပြန်ချက်ပြမအတင်းခံမှုတွေနေပြီးတော့မွန်မျိုးသားအကျိုးစီးပွားကိုတိစုပ်အောင်မပြုတ်လို့တော့ကျွန်တော်တောင်းဆိုဆေးအဆိုပဲအဲ့ဒါကိုလည်းနှစ်ပါတီလုံးသုံးပါတီလုံးကိုကျွန်တော်တို့လောက်လိုက်လုံနေတဲ့နေသားရှိတယ်လို့ပြောလို့ရတယ်
။ Conference မှာ27ရာစုပင်လုံညီလာခံတက်မဲ့အကြောင်းနဲ့အမျိုးသားစည်းလုံးညီညွတ်ရေးအတွက်80ဘလိုအကောင့်ထဲတွားကြမလဲဆိုတဲ့အကြောင်းကိုအဓိကဆွေးနွေးကြမှာဖြစ်ပြီးတော့မော်မျိုးသားများရေးသွဲထားတဲ့ရမညပြည်နယ်ဖွဲ့စည်းပေါ်ခြေကဥပဒေကိစ္စအမျိုးသားညီလာခံတက်ရစီရင်ကျင်းပဖို့ကိစ္စတွေကိုလည်းထက်သွင်းဆွေးနွေးသွားဖို့ရှိပါတယ်။ Conference ကိုဩဂုတ်လပထမပတ်တွင်မွန်ပြည်သစ်ပါတီထိုင်းချုံနယ်မြေဖြစ်တဲ့မော်လမြိုင်ခရိုင်ဌာနချုပ်တည်ရှိရာကရင်ပြည်နယ်ကြံအင်စိတ်ကြီးမြို့နယ်ဘောင်ပေါကျေးရွာမှာကျင်းပသွားဖို့အစီအစဉ်ထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါ။
ရှမ်းပြည်နယ်အစိုးရကနေဆိုင်းငံ့အမိန့်နဲ့တမ်းမြစ်ခံထားရတဲ့ကြားကလွယ်လင်ခရိုင်ပင်လုံမြို့မှာပြည်ထောင်စုတိုင်းရင်းသားလူမျိုးများလူငယ်ညီလာခံကိုကျင့်ပနေပါတယ
်။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ပတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းနိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။မနေ့ဖန်တောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းနိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရ။တောက်ကြနေမနေ့ခင်မှာကျမကြီးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOE ရဲ့ကြာသာပတင်းနေညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးပါတော့မယ်ရှင်။အခုညပဲအစီအစဉ်အဆုံးမသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်။အမေရိကန်သမ္မတဒေါ်ဝင်တွေဟီလာရီကလင်တန်ထက်ပိုပြီးရည်ချင်းပြေသွားတဲ့တခြားအမျိုးသားဒါမှမဟုတ်အမျိုးသမီးတူဦးမရှိဘူးလို့လက်ရှိသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ပင်ဆယ်ဗီးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပနေတဲ့ဒီမိုကရက်တစ်ပါတီနိုင်ငံလုံးဆိုင်ရာပါတီညီလာခံမှာတတိယနေ့ကြာသပတေးနေ့ညကမင်ကွန်းပြောတဲ့အထဲသမ္မတဥပမာကအဲ့လိုပြောသွားတာပါ။ပါတီညီလာခံနောက်ဆုံးနှုတ်ဖြစ်တဲ့ဒီကနေ့ညမှာတော့အမေရိကန်နိုင်ငံရေးသမိုင်းမှာအဓိကပါတီကြီးတစ်ခုကနေပထမဆုံးအမျိုးသမီးသမ္မတအောင်ဖြစ်လာတဲ့ဟီလာရီကလင်တန်ကသူ့ရဲ့သမိုင်းဝင်မင်ကွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူချိန်ကဖျက်ပစ်လိုက်တဲ့အီးမေးလ်တွေကိုရှာဖို့ကလင်တန်ရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာကို hack လုပ်ပါလို့ရုရှားကသူပြောတာဟာထိငော့လောင်ပြောင်ပြီးပြောတာပါလို့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြောပါတယ်။တူရကီနိုင်ငံမှာစစ်ဖက်ဝန်ထမ်း 2400 ကျော်ကိုထုတ်ပစ်လိုက်ပြီးနောက်တည့်မှာအခြေအနေကိုပြန်ထိန်းသိမ်းနိုင်ရန်ကြိုးစားဖို့စစ်ကောင်စီအစည်းအဝေးတက်ကိုကမန်ကရမ်းမဲခေါ်ယူကျင်းပပါတယ်။တူရကီစစ်ဖက်ရဲ့ထိပ်တန်းအင်အားရှိပေါင်း350ရှိဦးတဲ့ကထောက်ဝက်နေပါဖြစ်တဲ့ကြီးတက်တဲ့ရေတပ်ဗိုလ်ချုပ်ကြီး149ယောက်နေရာကိုအစားထိုးဖို့စစ်ဖက်ကောင်းဆောင်တွေလုပ်ကြရမှာပါ။အဲ့ဒီဗိုလ်ချုပ်ကြီးတွေကိုဇူလိုင်လ15ရက်နေ့ကမောင်မမြင်ဖြစ်ခဲ့တဲ့ဆီယနာသိမ်းမှုစူးစမ်းမှုမှာပါဝင်ခဲ့တယ်ဆိုတဲ့တန်တရားနဲ့ထုတ်ပြစ်လိုက်တာပါ။ကမ္ဘာလေထုတွေကိုတရုတ်ဒုံးရင်ဒဇင်ပြောင်းဝင်လာတာကနေမျောလင့်မထားတဲ့လင်းနှင်းကြီးပေါ်လာတာကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကဒေသခံတွေတွေ့ခဲ့ကြရပါတယ်။ဒီနိုင်ငံရဲ့ CZ7 ဒုံးရင်ဟာကမ္ဘာလေထုတဲကိုပြောင်းဝင်လာခဲ့တယ်လို့အမေရိကန်မဟာဗျူဟာကုကဲမှုဌာနချုပ်ပြောခွင့်ရမျိုးသမီးဂျူလီဇိုင်ကန်ဟောင်းက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့ဒုံးရင်ဟာမြေပြင်ပေါ်ကအများပြည်သူအတွက်အန္တရာယ်ဖြစ်နိုင်တဲ့အခြေအနေရှိခဲ့သလားဆိုတာကိုတော့သူကမပြောပါဘူး။ကချင်ပြည်နယ်မန်ဂျာမြို့မှာကျင်းပနေတဲ့တိုင်းသားပေါင်းစုမျက်နှာစုညီအစည်းအဝေးတတိယနေ့ဒီကနေ့မှာဖက်ဒရယ်ပြည်ထောင်စုအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာအခြေခံမူတွေကိုဆွေးနွေးကြတယ်လို့ဆွေးနွေးပွဲတက်နေသူတွေကပြောပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်အသိဉာဏ်ပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေ့မြန်မာပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေနားဆင်နိုင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးချွန်းလန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.